Welcome to the Voice of America in Burmese.
Minglaba shi. Washington News Radio American အသံကနေ2020ပြည့်ဩဂုတ်လ18ရက်တနင်္လာနေ့နေ့လည်ခင်းအစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းအစီအစဉ်ကိုကျမအင်ဂျင်နိုင်နဲ့ကိုဝင်းမင်းတို့ကပူးတွဲတင်ဆက်မှာပါ။ American ပြည်ထောင်စု California ပြည်နယ် Democrat အထက်လွှတ်တော်အမတ် Kamala Harris ဟာဒုသမ္မတဖြစ်ရေးအရေးအချင်းပြည့်မီတယ်ဆိုတာကိုသမရအင်ဖြူရောဘက်ကတနင်္ဂနွေနေ့ကသဘောတူလက်ခံလိုက်ပါတယ်။ဒါကြောင့်လဲရွှေပြောင်းအခြေချသူမိဘတွေကနေမွေးဖွားလာသူဖြစ်တာကြောင့် Miss Harris အနေနဲ့နိုဝင်ဘာလမှာရွေးကောက်ခံရရင်လဲတာဝန်ထမ်းဆောင်ဖို့အရေးအချင်းသတ်မှတ်ချက်နဲ့ကိုက်ညီမှာမဟုတ်ဘူးဆိုတဲ့သဘောမျိုးသမရဒေါ်နယ်ထရန့်ရဲ့မှားယွင်းခံမှန်ပြောဆိုချက်တွေကိုလဲအဆုံးသတ်စေခဲ့ပါတယ်။Democratic သမ္မတလောင်းဒုသမ္မတဟောင်းဂျိုးဘိုင်တန်ကအသက်55နှစ်ရှိပြီဖြစ်တဲ့ Harris ကိုသူ့ရဲ့ဒုသမ္မတဖြစ်နိုဝင်ဘာရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့ပြီးခဲ့တဲ့သတင်းပတ်ကရွေးချယ်ခဲ့တာပါ။ Kamala Harris ကို1964ခုနှစ် California ပြည်နယ်အနောက်ဘက် Oakland မြို့မှာမွေးဖွားခဲ့ပါတယ်။မိခင်ဖြစ်သူဟာ American ပြည်ထောင်စုမှာဘွဲ့လွန်ပညာရဲ့သင်ကြားဖို့ရောက်လာခဲ့တဲ့အိန္ဒိယနယ်ပွားဖြစ်ပါတယ်။ဖခင်ကတော့ Jamaica နိုင်ငံကရွှေ့ပြောင်းလာသူပါ။ဒါကြောင့် Harris ဟာ American နိုင်ငံရဲ့အဓိကပါတီကြီးတစ်ခုဖြစ်တဲ့ Democratic Party မှာအရေးပါတဲ့ဒုသမ္မတလောင်းအတွက်ပထမဆုံးအရွေးခံရတဲ့လူမဲအမျိုးသမီးတဦးဖြစ်လာပါတယ်ရှင်။ Belarus နိုင်ငံမှာသမ္မတတက်တန်26နှစ်ရှိပြီဖြစ်တဲ့ Alexander Lukashenko ကိုနောက်ထပ်သမ္မတတက်တန်ထပ်တိုးပေးလိုက်တဲ့အငင်းပွားပွဲရာရွေးကောက်ပွဲအပြီးစန့်ကျင်ဆန္ဒပြပွဲတွေဖြစ်ပွားနေရမှာတနင်္ဂနွေနေ့ကမြို့တော် Minsk မှာလူပေါင်းအနည်းဆုံး3,000လောက်ဆန္ဒပြခဲ့ကြပါတယ်။အတိုက်ခံခေါင်းဆောင်ဆွစ်ဇာလန်နာစီဟန်နိုစကာရာကဥဆောင်ပြုလုပ်တဲ့ Freedom for March လူမှုဆန္ဒပြပွဲကြီးမှာလူပေါင်း3,000 to 2,000ကျားပါဝင်ခဲ့တာဖြစ်ပြီးမကြာသေးခင်ကကျင်းပခဲ့တဲ့ရွေးကောက်ပွဲရဲ့တရားဝင်မှုကိုမေးခွန်းထုတ်ခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲသမ္မတလူကာရှန်ကိုကိုထောက်ခံသူတွေထောင်ထဲချီပြီးတံပြန်အင်အားပြခဲ့ကြပါတယ်။သမ္မတလူကာရှန်ကိုကတော့ရွေးကောက်ပွဲအစ်ကိုကျင်းပပေးမှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်။တနင်္ဂနွေနေ့ကသူ့ကိုထောက်ခံသူတွေကိုသမ္မတလူကာရှန်ကိုမိကွန်းပြောကြားရမှာရွေးကောက်ပွဲမှာမတမာမှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုညှင်းဆိုခဲ့ပြီးမငြိမ်မသက်ဖြစ်ရတာဟာနိုင်ငံသားဝင်ရောက်ဆွဖက်မှုကြောင့်ဖြစ်တယ်လို့အပြစ်တင်ခဲ့တယ်လို့ Belarus နယ်စပ်15မိုင်အကွာမှာနေတိုးတပ်ဖွဲ့ဟာလက်နက်တွေကိုစုဆောင်းနေတယ်လို့လည်းသူကဆွဆွဲခဲ့ပါတယ်ပဋိပက္ခတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအသစ်တဦးထပ်မံတွေ့ရှိခဲ့ကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတနင်္ဂနွေညနှောင်းပိုင်းကထုတ်ပြန်ချက်မှဖော်ပြထားပါတယ်ဒက်ခွဲစစ်ဆေးမှုတွေအရစစ်တွေမျိုးမှာနေထိုင်သူအသက်26နှစ်အရွယ်အမျိုးသမီးမှာရောဂါကူးစက်ခံထားရတယ်လို့တွေ့ရှိခဲ့ပြီးသူ့ကိုစစ်တွေပြည်သူဆေးရုံမှာစောင့်ကြည့်လူနာဖြစ်ထားရှိထားပါတယ်။လက်ရှိမြန်မာနိုင်ငံတဝန်း COVID-19 ကူးစက်ခံရမှုရှိမရှိလူပေါင်း33,500ကျော်အထိဒက်ခွဲစစ်ဆေးမှုတွေလုပ်ခဲ့ပြီးအဲ့ဒီထဲမှာဗိုင်းရပ်စ်ကူးစက်ခံရသူအတည်ပြုထားသူပေါင်း385ဦးရှိသွားပြီဖြစ်တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ကိန်းဂဏန်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ယောဂါပြန်လည်တက်တာလာသူစုစုပေါင်း329ဦးရှိပြီးတည်ဆုံးသူအရေအတွက်ကတော့6ဦးရှိပါတယ်။ဒီအတောအတွင်းကမ္ဘာတဝန်းမှာ COVID-19 ယောဂါကူးစက်ခံရသူပေါင်း23,000ကျော်ရှိပြီးအမေရိကန်ပြည်ထောင်စုမှာတော့9,300ကျော်နဲ့ယောဂါကူးစက်မှုအများဆုံးနိုင်ငံဖြစ်ပါတယ်ရှင်။အာဖဂန်ငြိမ်းချမ်းရေးဖြစ်စဉ်ကိုနှောက်ယှက်ဖို့စ조사နေသူတွေကိုဟန်တားနိုင်ရေးလက်နက်ကင်တိုက်နေတဲ့အဖွဲ့တွေအနေနဲ့နောက်ထပ်နှောင့်နှေးကြမ်းကြာမှုတွေမလုပ်ဘဲစစ်ဆင်ညှိနှိုင်းတာတွေစတင်ဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်။အာဖဂန်အစိုးရကဖွဲ့စည်းထားတဲ့တာလီဘန်တပုံတွေနဲ့ငြိမ်းချမ်းရေးစစ်ဆင်ညှိနှိုင်းရေးအဖွဲ့ဝင်ထင်ရှားတဲ့အမျိုးသမီးအာဖဂန်နိုင်ငံရေးသမားဖောဇီကိုဖီကိုပြီးခဲ့တဲ့တောက်ကြာနေ့ကလှုပ်ကြံတက်ဖြတ်ဖို့ကြိုးပမ်းမှုကိုရှုံချကြောင်းအာဖဂန်စတန်နိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဇာမီခါလီဇက်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်အသက်45နှစ်အရွယ်ပါလီမန်အမတ်ဟောင်းလည်းဖြစ်အမျိုးသမီးအခွင့်အရေးလှုပ်ရှားသူလည်းဖြစ်တဲ့ Forzy Coffee ဟာတောက်ကြနေညနေပိုင်းကပါဝန်ပြည်နယ်မြောက်ပိုင်းကနေဂဘူးကိုပြန်အလာမြို့နားအရောက်မှာအမည်မသိတနက်သမားတွေကသူ့ရဲ့မော်တော်ယာဉ်ကားကိုပစ်ခတ်တိုက်ခိုက်ခဲ့ကြောင်းအာဖဂန်အာဏာပိုင်တွေကပြောပါတယ်ဒါပေမဲ့ Coffee ဟာပြင်းထန်တဲ့ဒဏ်ရာမရရှိဘဲတိုက်ခိုက်မှုကနေထွက်ပြေးလွတ်မြောက်ခဲ့ပါတယ်အခုချိန်ထိဒီလုတ်ကြံစူးစမ်းမှုနဲ့ပတ်သက်လို့တာဝန်ရှိကြောင်းဘဲအဖွဲ့ကားမှထုတ်ပြန်ကြေညာခြင်းမရှိသေးပါဘူ
း VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ24 kHz 12.13 MHz ဖိုင်းဒိုမီတာ40 kHz 9139ဖိုင်းဒိုမီတာ51 kHz 5805နဲ့ဖိုင်းဒိုမီတာ190 kHz 1505တို့ကလည်းထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ဝင်းမင်ပါတနင်္လာနေ့မနက်ခင်း VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးပြောပြနေပါတယ်မြန်မာနိုင်ငံမှာတော့လာမယ့်ရွေးကောက်ပွဲစောင့်ကြည့်ရေးအရှင်ပိတ်ပင်ခံခဲ့ရတဲ့ Pace အဖွဲ့ကိုပြန်လည်ခွင့်ပြုကြောင်းပြောလာတယ်လို့အဖွဲ့ခေါင်းဆောင်ကပြောလိုက်ပါတယ်။ဒီ Pace လို့အတူပါခေါ်တဲ့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့အမှုဆောင်ဒါရိုက်တာစန်းရဲကျော်စွာမြင့်ကရွေးကောက်ပွဲကော်မရှင်ရာရှိသူကစနေညကအခုလိုဖုန်းဆက်အကြောင်းကြားလာတာပါလို့ VOA ကိုပြောလိုက်ပါတယ်။စန်းရဲကျော်စွာမြင့်ကပဲတရားဝင်စာနဲ့အခုလိုအကြောင်းကြားလာတာကိုလက်ခံရရှိရှင်းမရှိသေးပေမဲ့အင်ကာနဲ့ကြာရင်လည်းနေပြည်တော်မှာဒီကိစ္စUEC လို့ခေါ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ပါလာတွေ့ဖို့ပြောခဲ့တာမို့ပွားဆွေးနွေးဖို့ရှိတယ်လို့ဆက်ပြောခဲ့ပါတယ်။အရှင်တုံးကတော့ Pace အဖွဲ့အနေနဲ့တရားဝင်မှတ်ပုံမတင်ထားလို့ခွင့်မပြုနိုင်ကြောင်းနဲ့နိုင်ငံသားငွေရွှေပြီးရွေးကောက်ပွဲကော်မရှင်လုပ်ငန်းတွေကိုလည်းပူးပေါင်းကူညီမှာမဟုတ်ပဲစောင့်ကြည့်မှာသာဖြစ်တဲ့အတွက်ထောက်ခံချက်မပေးနိုင်ကြောင်းအကြောင်းကြားခဲ့ပေမဲ့အခုလိုပြောင်းပြီးလက်ခံမှာကိုတော့ချိုးဆိုတယ်လို့ဆိုင်ရဲကျော်စွာမြင့်ကဆိုပါတယ်။ဒါပေမဲ့အခုလိုလက်တလောပြန်လဲလက်ခံထားတဲ့ဆိုင်ရင်ဒီမိုကရေစီမှာအရေးပါတဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးလုပ်ငန်းတွေကိုမှတ်ပုံတင်တင်မတင်တင်လှုပ်ချင်တဲ့အရသာအဖွဲ့စည်းအားလုံးကိုလုပ်ပိုင်권ရှိတယ်လို့ဥပဒေမျိုးထုတ်ပေးလာဖို့ဆက်ဆွေးနွေးသွားမယ်လို့ဆိုပါတယ်။အကြောင်းကတော့အရင်အစိုးရကလည်းအခုလိုဥပဒေမရှိဘဲညွှန်ကြားချက်နဲ့သာ2015ခုနှစ်ရွေးကောက်ပွဲစောင့်ကြည့်권ကိုမကန့်ဆတ်ခဲ့ပေမဲ့အခုအစိုးရအရင်လုပ်တယ်လို့နောက်အစိုးရပြောင်းရင်လည်းမသေးချာမှာမို့ရေရှည်ဒီမိုကရေစီပြောင်းလဲအကျိုးရှိဖို့ပါအခုလိုဥပဒေထုတ်ပြန်တင်တာပါလို့ထပ်ပြောခဲ့ပါတယ်ခင်ဗျာထိုင်းနိုင်ငံမှာတော့အရင်စစ်အာဏာသိမ်းပြီးနောက်ပိုင်းမှာအကြီးအမားဆုံးအစိုးရဆန့်ကျင်ဆန္ဒပြပွဲကြီးဖြစ်လာနေပြီးကြီးကြီးမားမားတောင်းဆိုနေကြပါတယ်ကျောင်းသားတွေစဥ်ဆောင်ခဲ့တဲ့ဒီထိုင်းအစိုးရပြောင်းလဲဆန္ဒပြပွဲတွေမှာမနေ့တနင်္ဂနွေနေ့မှာလူပေါင်းစုံပါလာပြီးတပေါင်းကျော်အထိဖြစ်လာကအခြေခံကြကြကြီးကြီးမားမားပြောင်းလဲပွဲကြီးအထိတောင်းဆိုလာနေပါတယ်2014ခုနှစ်စစ်အာဏာသိမ်းပွဲအပြီးတည်းကဆိုရင်အကြီးအမားဆုံးဖြစ်လာတဲ့ဒီဆန္ဒပြပွဲကိုကျောင်းသားတွေကပြီးခဲ့တဲ့လကစပြီးနေ့စဉ်ဥဆောင်လှူရှာလာခဲ့တာမှာလက်ရှိဝန်ကြီးချုပ်စစ်အာဏာသိမ်းကောင်ဆောင်ပရယုတ်ချန်တို့ချာနှုတ်ထွက်ပေးရေးပါဝင်လွှတ်တော်တဲ့ဖွဲ့စည်းဖို့ရွေးကောက်ပွဲတဲ့ကျင်းပပေးရေးအထိတောင်းဆိုနေပါတယ်။ဗိုလ်ချုပ်ကြီးဟောင်းပရယုတ်အနေနဲ့2014ခုနှစ်မှာစစ်အာဏာသိမ်းခဲ့ကစစ်တပ်လူကြရေးဆွဲခဲ့တဲ့ဖွဲ့စည်းအုပ်ချုပ်ပုံခြေခံဝင်အောက်မှာကျင်းပခဲ့ပြီးအရင်ကုံဖြစ်ခဲ့ရတဲ့မနစ်ကရွေးကောက်ပွဲမှာအနိုင်ရကဝင်ကြီးချုပ်ဖြစ်လာခဲ့တာပါအခုဆန္ဒပြပွဲမှာအစိုးရပြောင်းပေးဖို့တောင်းဆိုတာအပြင်ထိုင်းနိုင်ငံမှာကာလကြာရှည်ဩဇာကြီးလာခဲ့ပြီးအရင်မပြောရဲမဆိုရဲဖြစ်ခဲ့ရတဲ့ဘရင်စနစ်ပြောင်းလဲရေးအတွက်ပါဆက်တောင်းဆိုနေကြပါတယ်ဒီဘရင်စနစ်ကိုဝေဖန်သူတွေအနေနဲ့နှစ်ရှည်ထောင်ထံကျသွားနိုင်ပါတယ်ခင်ဗျာတရုတ်နဲ့အမေရိကန်အစိုးရတွေကြားတင်းမာမှုတွေမြင့်မားလာတာကြောင့်ဂျပန်စီးပွားရေးလုပ်ငန်းတွေကိုတရုတ်မှာလျှော့ပြီးအရှိတောင်အာရှမှာပိုတိုးဖို့ပြောတဲ့ဂျပန်ကုမ္ပဏီတွေများလာနေပြီလို့ဂျပန်နိုင်ငံသားကုန်သွယ်ရေးအဖွဲ့ကဆိုလိုက်ပါတယ်။ဂျပန်ဆိုရကြောထောက်နောက်ခံပေးထားတဲ့ဒီနိုင်ငံသားကုန်သွယ်ရေးအဖွဲ့အနေနဲ့ Jetro လို့အတူကခေါ်တဲ့ဘူဝါဒလိလရေးသုတေသနအဖွဲ့ကလုပ်ခဲ့တဲ့မနစ်ကစစ်တမ်းကိုကိုးကားပြီးအဖွဲ့ရဲ့နှစ်စဉ်အစီရင်ခံစာထုတ်ပြန်ရမှာအခုလိုဖော်ပြလိုက်တာပါ။ဒီနှစ်စဉ်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုအစီရင်ခံစာထဲမှာဂျပန်ကုမ္ပဏီ47ရာခိုင်နှုန်းအနေနဲ့ဗီယက်နမ်နိုင်ငံမှာလာမယ့်3နှစ်အတွင်းလုပ်ငန်းတွေဆက်တင်ဖို့စဉ်းစားနေပြီးဒါကအရင်နှစ်ကကုမ္ပဏီအရေးအတွက်ထက်5.5ရာခိုင်နှုန်းမြင့်သွားတာပါလို့ Jetro စစ်တမ်းကိုကိုးကားပြီးပြောထားပါတယ်။ဇူလိုင်လကုန်ကထုတ်ခဲ့တဲ့ဒီစစ်တမ်းကိုဆက်ကိုးကားပြီးအခြားရှေ့တောင်အရှေ့နိုင်ငံဖြစ်တဲ့ထိုင်းနိုင်ငံမှာတိုးချဲ့လို့ဖို့လဲဒီစစ်တမ်းဖြစ်ဆိုတဲ့ကုမ္ပဏီ36.6ရာခိုင်နှုန်းရှိလာပြီးဒါကအရင်နှစ်ကထက်1.5ရာခိုင်နှုန်းတက်လာတယ်လို့ဆိုပါတယ်။ဂျာမနီနိုင်ငံမှာတော့အင်တာနက်အွန်လိုင်းဆိုင်ကြီးအမေဇုန်ကိုစစ်ဆေးမှုတွေစလုပ်နေပြီလို့စီးပွားရေးလုပ်ငန်းကြီးအုပ်မှုကာကွယ်ရေးဌာနကပြောလိုက်ပါတယ်။အင်တာနက်ဈေးကွက်မှာအခြားကုမ္ပဏီတွေအနေနဲ့ရောင်းစေးသတ်မှတ်တာကိုဒီနာမည်ကြီးအမေရိကန်အမေဇုန်ကုမ္ပဏီကြီးအနေနဲ့ဘလို့ဩဇာလွှမ်းမိုးထားလဲဆိုတာကိုစစ်စစ်နေပြီလို့ဂျာမနီပြည်ထောင်စုကုန်တယ်လုပ်ငန်းရှင်များအဖွဲ့အကြီးအကဲကပြောလိုက်ပါတယ်။အမေဇုန်အနေနဲ့အမေရိကန်ပြည်ရင်ဂျာမနီမှာဒုတိယအကြီးဆုံးဈေးကွက်ကိုရလာချိန်မှာဒီဂျာမနီကုန်တဲ့လုပ်ငန်းရှင်ဖွဲ့ဥက္ကဋ္ဌအန်ဒရီးယပ်စ်မန်ကအမေဇုန်အနေနဲ့ဈေးနှုန်းကိုထိန်းချုပ်တဲ့သူဖြစ်လို့မရနိုင်ဘူးလို့ပြောလိုက်ပါတယ်။ COVID-19 ရောဂါစဖြစ်ချိန်လအနေငယ်အတွင်းမှာပြင်ပစတိုးဆိုင်ကြီးတွေပိတ်လိုက်ရပြီးအင်တာနက်အွန်လိုင်းရောင်းချဆိုင်တွေတိုးလာချိန်မှာတချို့ဆိုင်တွေကဒီအမေဇုန်အနေနဲ့ ဈေးကြီးတာကိုအကြောင်းပြပြီးဆိုင်တစ်ချို့ကိုဘလော့လုပ်ပိတ်ပင်ခဲ့တယ်လို့စွပ်စွဲမှုရှိလာတယ်လို့ဥက္ကဋ္ဌမန်ကဆက်ပြောခဲ့ပါတယ် VOA American တန်ရဲ့တနင်္လာနေ့မနက်ခင်းသတင်းတွေကိုမတ်အင်ချင်းနိုင်တဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီးစိတ်ဝင်စားစရာသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
ကျွန်တော်ညံဝင်းအောင်ပါခင်ဗျာအမေရိကန်နဲ့တရုတ်ကြားတင်းမာမှုအရှိန်တစားစားမြင့်လာတာကြောင့်တရုတ်နိုင်ငံတွင်ယင်းနှီးမြှုပ်နှံနေတဲ့ဂျပန်ကုမ္ပဏီတွေအာဆီယံနိုင်ငံတွေပဲရွှေ့ပြောင်းမှုဆိုင်းပြင်းနေကြတဲ့အထက်မှာမြန်မာနိုင်ငံအတွက်အခွင့်အလမ်းတွေဘယ်လိုရှိလာနိုင်မလဲဆိုတဲ့အကြောင်းကိုတင်ပြချင်ပါတယ်2018လောက်ကတဖြည်းဖြည်းဆလာခဲ့တဲ့အမေရိကန်တရုတ်ကုန်သွယ်ရေးစစ်ကြောရောအခုနောက်ပိုင်း 5G ဆက်သွယ်ရေးနည်းပညာဈေးကွက်ပြန်ဆိုင်မှုတွေအထိပါအမေရိကန်တရုတ်နှစ်နိုင်ငံကြားတင်းမာမှုကတစားစားမြင့်လာနေတာပါဒီတင်းမာမှုတွေကြောင့်ဂျပန်ကုမ္ပဏီတွေဟာတရုတ်နိုင်ငံတွင်ကသူတို့လုပ်ငန်းတွေကိုလျှော့ချပြီးအရှိတောင်အာရှအာဆီယံနိုင်ငံတွေမှာအရင်ထက်ပိုယင်းနှီးမြှုပ်နှံဖို့စဉ်းစားလာကြတယ်လို့ဂျပန်ပြည်ပကွန်သွေးရေးအဖွဲ့ JETRO ကပြောကြောင်းဂျပန်သတင်းနေမှာဖော်ပြပါတယ်တချိန်ကကမ္ဘာစီးပွားရေးဒုတိယအင်အားအကြီးဆုံးဖြစ်ခဲ့တဲ့ဂျပန်နိုင်ငံဟာအမေရိကန်ရဲ့အရင်နှီးဆုံးမဟာမိတ်ဖြစ်တာကတကြောင်းဒေသတွင်းအင်အားကြီးလာနေတဲ့တရုတ်ရဲ့ဩဇာကိုချိန်ခွင်ညာညှိလို့တာကတကြောင်းကြောင့်အခုလိုတရုတ်အမေရိကန်တင်းမာမှုဖြစ်နေခြင်းမှာစီဝါရေးအရာပူအားကောင်းလာတဲ့အာဆီယံနိုင်ငံတွေပဲရွှေပြောင်းရင်းနှီးမြှုပ်နှံဖို့စဉ်းစားလာတဲ့သဘောဖြစ်တယ်လို့အမေရိကန်အာဆီယံစီဝါရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာလုပ်ငန်းမန်နေဂျာကိုလှဖုံးမြစ်က VOE ကိုရှင်းပြပါတယ
်။ American နဲ့တရုတ်ကြားဖြစ်တဲ့ဒီ trade war လို့ခေါ်တဲ့ကုန်သွယ်ရေးစစ်ပွဲအဲ့လိုမျိုးဖြစ်ကြတဲ့အခါမှာအခုချိန်မှာဒီစီဝါရေးဘက်ကပဲကြီးကြီးနိုင်ငံရေးဘက်ကပဲကြီးကြီးနိုင်ငံတကာစစ်မြေပေါ်မှာ American ရဲ့လွှမ်းခြုံမှုကနဲ့ကြာစင်းတဲ့အချိန်မှာဂျပန်လိုမျိုးAmerican တို့ European တို့နဲ့မဟာမိတ်ဖြစ်တဲ့နိုင်ငံကဝင်ရောက်ပြီးတော့အဲ့ဒီကွက်လက်ကိုဝင်ဖြည့်နိုင်တယ်။ဒီအရှေ့အာရှနိုင်ငံတွေမှာအခုဒီ Vietnam တို့ Thai တို့ Indonesia တို့အဲ့လိုနိုင်ငံတွေကတော့တရုတ်ပြည်ကနေထွက်လာမယ်။ American တွေမဟုတ်ပါဘူး။နော် European Union ရှိမယ်။ Japan ရှိမယ်။တရုတ်နိုင်ငံတွေလိုက်ထွက်မယ်လို့ကျွန်တော်တို့သုံးသပ်ရတယ်ပေါ့နော်
။အာဆီယံထဲမှာပါတဲ့မြန်မာနိုင်ငံဟာဂျပန်နဲ့လည်းပြည်လေတဲ့ဆက်ဆံရေးရှိတာကြောင့်တရုတ်ကနေရွှေ့ပြောင်းလာမယ်ဂျပန်လုပ်ငန်းတွေမြန်မာနိုင်ငံထဲဝင်လာဖို့အလားအလာတွေရှိတယ်လို့ကိုလာဘုံမြကသုံးသပ်ပေမဲ့နိုင်ငံခြားကုမ္ပဏီတွေအတွက်အခွင့်အလမ်းကောင်းတွေရှိမှသာလာရောက်ရင်းနှီးမြှုပ်နှံလိုကြမှာဖြစ်တယ်လို့သူကသုံးသပ်ပါတယ
်ဒီရင်းနှီးမြှုပ်နှံမှုရတဲ့နဲ့အခြေအနေရှိနေတယ်ရဖို့ခွင့်လန်းနေကျွန်တော်တို့အတွက်အများကြီးရှိနေတယ်ဒီလိုမျိုးလုပ်ငန်းတွေကိုကောင်းမွန်စွာဖော်ဆောင်နိုင်မှုအတွက်ကကြတော့ရေကန်မြေကန်အခြေခံကောင်းမွန်ဟာအရေးကြီးတယ်အရေးကြီးတဲ့အခါမှာဒီလူဆိုင်ဟာအရင်မြင့်လူငယ်တွေရှိတာပညာတတ်တွေရှိတာနံပါတ်1ကကြတော့ infrastructure နော်ဒီလမ်းမကဆက်သွယ်ရေးကျွန်တော်တို့ကမီးအချိန်မှန်လာသလားဟိုဒီပြည်နိုင်ငံတွေထက်လက်စစ်မီးကကျွန်တော်တို့နိုင်ငံအများကြီးဈေးကြီးနေတယ်နောက်ဆုံးတစ်ခုကတော့ဒီနိုင်ငံနိုင်ငံကိုဝင်လာမဲ့ foreign investment တွေကိုဥပဒေပြုတ်တဲ့အခါမှာဥပဒေကဒီဝင်လာတဲ့လုပ်ငန်းတွေအတွက်စွဲဆောင်တာရှိသလားအဲ့တော့အဲ့ဒီ base ကိုခံအောင်လို့ကိုကမထိန်းနိုင်ရင်ဝင်သင့်တဲ့လုပ်ငန်းတွေကမဝင်မဲနဲ့ရသင့်တဲ့အခွင့်အရေးလက်လွတ်ဆုံးရှုံးမှာဟိုစိုးရိမ်ရပါတယ်
ဂျပန်စီးပွားရေးဆိုင်ရာမူဝါဒလိလာရေးသုတေသနအဖွဲ့တစ်ခုလည်းဖြစ်တဲ့ JETRO ရဲ့မြင့်စင်ထုတ်ပြန်တဲ့စစ်တမ်းတွေအရ2020ခုနှစ်အတွင်းဂျပန်ကုမ္ပဏီတွေရဲ့47ရာခိုင်နှုန်းဟာဗီယက်နမ်မှာလာမဲ့3နှစ်အတွင်းလုပ်ငန်းတိုးချဲ့ဖို့စဉ်းစားနေပြီး2019မှာလုတ်ကန်နေတဲ့ကုမ္ပဏီအရေအတွက်ထက် 5.5 ရာခိုင်နှုန်းတိုးပွားလာတဲ့သဘောလို့ JETRO ရဲ့စစ်တမ်းကဆိုပါတယ်ခင်ဗျာ
အမေရိကန်သမ္မတအင်ဘီရိုကိုလှုပ်ခတ်စေခဲ့တဲ့မုံတိုင်းမျိုးစုံကိုကြက်ကြန့်ခံခဲ့သူကတော့ဒုသမ္မတမိုက်ပန်စ်ဖြစ်ပါတယ်ပန်စီရဲ့ဆွမ်းဆောင်ရည်နဲ့ပတ်သက်ပြီးမိုက်အိုဆူလီဗန်သတင်းပေးပို့ထားတာကိုကျွန်တော်ငိမ့်ချန်ကတင်ပြပေးမှာပါ။အင်ဒီယားနားပြည်နယ်အုပ်ချုပ်ရေးမှူးဟောင်းမိုက်ပန်စ်ကိုထရမ့်ရဲ့ဒုသမ္မတအဖြစ်ရွေးချယ်တယ်လို့ကြေညာခဲ့ခြင်းကစပြီးသူဟာထရမ့်အားပေးသူတူတူပါ။ဒေါ်နယ်ထရမ့်သဘောပေါက်ပါတယ်။သူကအမေရိကန်ပြည်သူတွေအကြောင်းနားလည်တယ်လေလို့ပြောသွားတာပါ။ဒုသမ္မတမိုက်ပန်စ်ကဒေါ်နယ်ထရမ့်ကိုထောက်ခံတဲ့နေရာကလှုပ်ဆောင်ရတာပါလို့ဒုသမ္မတရဲ့သမိုင်းကိုလေ့လာသူဂျိုအယ်ဂိုးစတင်ကပြောပါတယ
်
သူကအကြံပေးရပါတယ်လွှတ်တော်နဲ့အတူတွဲလုပ်ပြီးဥပဒေပြုရေးအတွက်ဂျားရဲကဆက်သွယ်ဆောင်ရွက်ပေးရပါတယ်တန်တမန်ရေးခရီးတွေလည်းတွားရပါတယ်လို့ပြောသွားတာပါဇန်နဝါရီလမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆဖြစ်တော့ပန်စာအင်ဘူရိုကိုရိုနာဗိုင်းရပ်စ်ကင်တွယ်ရေးအဖွဲ့ရဲ့ဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတခါတလေအငင်းပွားစရာမူဝါဒတွေကိုတင်ပြခဲ့ပူပါတယ
် We think we can safely reopen school
ကျွန်တော်တို့ကျောင်းတွေကိုဘေးကင်းကင်းနဲ့ပြန်ဖွင့်နိုင်မယ်လို့ထင်ပါတယ်ကလေးတွေပေါ်အနေအကျရောက်ဖို့ကတော်တော်နည်းပါတယ်လို့ပြောသွားတာပါဒုသမ္မတတာဝန်ဟာအမြဲတမ်းအခုလိုမျိုးတော့မဟုတ်ပါဘူးသမ္မတဂျွန်ကနေဒီလက်ထက်မှာတော့ဒုသမ္မတလင်ဒန်ဂျွန်ဆင်ကအနောက်မှာနေရတာပါ ဒါပေမဲ့ဒါရီဟာပြီးခဲ့တဲ့အစိုးရရဲ့လက်ထက်မှာပြောင်းလဲခဲ့ပါတယ်လို့လေးလာသူဂိုးစတိန်ကပြောပါတယ
် The Vice Presidency I think really changed beginning
ဒူတမရာယာဒူဟာကာတာမွန်ဒေးအစိုးရလက်ထက်ကစပြီးအများကြီးပြောင်းလဲခဲ့ပါတယ်ဒူတမရာဟာအားလုံးအတွက်အကြံပေးနိုင်ပြီးပြဿနာတွေကိုလည်းဖြေရှင်းပေးသူဖြစ်လာပါတယ်နောက်တမရာလက်ထက်တွေမှာလည်းအဲ့ဒီလိုအနှဲငယ်ကွာတဲ့ပုံစံမျိုးပဲရှိခဲ့ပါတယ်လို့ပြောသွားတာပါတမရာ George W. Bush ရဲ့နိုင်ငံသားရေးမူဝါဒနဲ့နိုင်ငံတော်လုံခြုံရေးတွေမှာဒူတမရာဒိတ်ချေနီကအဓိကဦးဆောင်ခဲ့သူလို့အများကမြင်ကြပါတယ်စာရေးဆရာရှေ့နေ Rob Brownwell က
I think it's pretty clear
Donald Trump အနေနဲ့ဒေးချေနီကိုဒုသမရာဖြစ်မလို့ခြင်းဘူးဆိုတာတော်တော်လေးရှင်းပါတယ်ကိုခန့်ကျင်တဲ့ဒုသမရာကိုကိုရွေးခွင့်ရှိပြီးကိုပေးကျင်တဲ့တာဝန်ပေးလို့ရပါတယ် Trump အနေနဲ့ဒီလိုဩဇာရှိတဲ့လူမျိုးကိုမလို့ခြင်းသလိုသူနဲ့အတူမျှဝေမဲ့သူမျိုးကိုလိုချင်တာပါလို့ပြောသွားတာပါ Evangelical Christian တယောက်လည်းဖြစ်တဲ့ Pence ဟာဘာသာရေးအရ Conservative ဖြစ်တဲ့သူတွေကိုလည်း Trump အတွက်ဆွဲဆောင်ပေးခဲ့တာပါထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတင်းကျပ်တာနဲ့တရားရုံးတွေမှာ conservative တွေခန့်အပ်တာကိုလည်းထောက်ခံခဲ့ပါတယ်။ရုရှားအပေါ်မှာလည်းတင်းတင်းမာမာသဘောထားခဲ့ပေမဲ့လိမ်ပိုင်းဆိုင်ရာမတရားပြုကျင့်ခဲ့တယ်လို့ဆွဆွဲခံရတဲ့ Alabama အထက်လွှတ်တော်အမတ်ကိုဇလေလောင်း Rimo ကိုမထောက်ခံခဲ့တာလွဲရင် Donald Trump နဲ့ကွဲပြားသွားတာမျိုးကရှားပါတယ်။အခုထက်ထိတော့ Pence အနေနဲ့ထင်ရှားတဲ့လှုံ့ဆော်မှုမျိုးမရှိသေးဘူးလို့ Goldstein ကပြောပါတယ်။
I don't see him as being
တခြားဒုသမရာတွေလိုထင်ရှား क्वे ပြပြီးအံ့ဩလေးစားလောက်เสียတော့မတွေ့သေးပါဘူးလို့ပြောသွားတာပါအများအမြင်မှာတော့သမရာပေါ်အမြဲတစ္ဆာရှိပြီးနောက်ကွယ်မှာအမြဲရှိနေတဲ့ဒုသမရာပန်ဆာဘလို့လွှမ်းမှုမှုမျိုးရှိနေတယ်လဲဆိုတာသေချာမသိကြပါဘူးနောက်ပြီးသမရာထရန့်ပေါ်လူလူဆန္ဒခံယူပွဲလို့မှတ်ယူထားကြတဲ့နိုဝင်ဘာလရွေးကောက်ပွဲအတွက်လည်းဘလို့အကျိုးတက်ရောက်မှုတွေရှိမလဲဆိုတာတော့မသိရသေးပါဘူးခင်ဗျာ
VOA American တရားစီစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရမ်းမထောမှာ Democratic Party သမ္မတလောင်း Joe Biden ကအထက်လွှတ်တော်အမ Kamala Harris ကိုဒုတိယသမ္မတလောင်းအဖြစ်ရွေးချယ်လိုက်တာကအပိုင်းဝင်လှုပ်ဆောင်ချက်ဖြစ်တယ်လို့စိတ်ချရတဲ့ရွေးချယ်မှုလည်းဖြစ်တယ်လို့လေ့လာသူတွေကမြင်ကြပါတယ် Harris ဟာဒီလိုရာထူးမျိုးမှာရွေးချယ်ခံရတဲ့ပထမဆုံး African American နဲ့တောင်အာရှသွေးနှောထားသူအမျိုးသမီးဖြစ်လို့မကြုံစဘူးမတူညီကွဲပြားမှုတွေကိုစောင့်ကျဉ်းလာနိုင်သူဖြစ်ကြောင်း Brian Bennett ကသတင်းပေးပို့ထားပါတယ်Democratic Party သမ္မတလောင်း Joe Biden ကဒုတိယသမ္မတလောင်းကိုရွေးချယ်ဖို့စပီးစဉ်းစားနေချိန်ကတည်းက Kamala Harris ရဲ့နာမည်ကရှေ့ကပြည်နေတာပါ။အရင်ကပြည်နယ်ရှိနေချိုတာဝန်ယူခဲ့ဖူးသူ California ပြည်နယ်အထက်လွှတ်တော်အမ Harris ဟာ Joe Biden လိုအပ်တဲ့စံချိန်စံညောနဲ့အရေးချင်းပြည်မီသူတယောက်ဖြစ်ပါတယ်
။ This is a momentof real consequence for America.
နိုင်ငံတော်ဟာလူမျိုးရေးမျှတမှုကိုတောင်းဆိုနေချိန်လည်းဖြစ်တော့ African American တယောက်ကိုရွေးချယ်ဖို့ကလည်း Biden ပေါ်ပါတီတွင်ဖိအားတစ်ခုလိုဖြစ်လာခဲ့တာပါ။သူ့ကိုရွေးတာတိတ်ပန်တယ်လို့လည်းလေ့လာသူ Jared Leopold ကပြောပါတယ်
I think it's a great choice by Biden. Look, it's up to
Biden သူ့ကိုရွေးလိုက်တာတကယ်ကောင်းပါတယ်။အဝေးရောက်ဖို့တည်ကြတဲ့မဲဆွယ်ပွဲလုပ်ဖို့ပဲကြံပါတော့တယ်။ Kamala Harris ကြောင့်လူတွေကတည်ပြီးသားသူကယုံကြည်ရတယ်တနင်္ဂနွေနေ့အတိုင်းတာနဲ့ရှင်ပြန်ရတဲ့ရာထူးနေရာအတွက်သူ့ကိုရွေးလိုက်တာတိတ်တော်တဲ့လူဆောင်ချက်ဖြစ်ပါတယ်။ဂျမေကာနဲ့အိန္ဒိယသွေးနှောသူ Harris ကိုရွေးလိုက်တာကဒီမိုကရက်တစ်ပါတီထောက်ခံသူတွေကိုအားတက်သွားစေခဲ့ပါတယ
်။ I'm really happy that it's her and obviously
ဒီမဲ့ပြည်သူတွေကိုရွေးလိုက်လို့ကျွန်မအယံဝမ်းသာတယ်။ဒီမဲ့ပြည်သူတရားကိုတနင်္ဂနွေနေ့အတိုင်းတာနဲ့ကုစားပြုပြီးရှင်ပြန်ရတာကိုတွေ့ရလို့ကျွန်မအယံစိတ်လှရှားမိပါတယ်လို့နိုင်ငံရေးသူတွေတည်တန်ရဲ့ Gibbs လာကာကပြောပါတယ်။Harris ကသူ့ရဲ့ California ပြည်နယ်ရှိနေကြုံအတွေ့အကြုံတွေကိုထုတ်ပေါ်ပြောတတ်ပါတယ်။လွတ်တော်ကြားနာစစ်ဆေးပွဲတွေမှာအချင်းကျကျစေတဲ့မိခွန်းတွေမိတဲ့နေရာမှာလည်းသူကနာမည်ကြီးပါတယ်။တက်တက်ကြွကြွနဲ့စကားပြောတဲ့သူတချိန်တော့ Biden နဲ့ရှင်ဘက်ဖြစ်ခဲ့တဲ့ Harris ဟာလက်ရှိ Republican ဒုတိယသမ္မတ Mike Pence အတွေ့ကြောက်မဲ့ဖွယ်ပြိုင်ဘက်တူဖြစ်လာလိမ့်မယ်လို့ခန့်မှန်းထားကြပါတယ်။တရားရုံးချုပ်တရားသူကြီးအတွေ့သမ္မတ Trump ရွေးချယ်ထားသူ Brett Kavanaugh ကိုလွတ်တော်ကြားနာစစ်ဆေးပွဲမှာအချင်းကျကျစေတဲ့မေဂွန်တွေမေတော့ Trump က Harris ကိုမလေးမစားနဲ့အကျဉ်းအတရားမရှိဘူးလို့ခေါ်ဝေါ်ခဲ့ပါတယ်။ Democratic Party သမ္မတလောင်းပထမရွေးချယ်ပွဲမှာလဲ Harris က Biden ကို1990ကာလတွေတဲ့လူပြူလူမဲပေါင်းစည်းရေးလှုပ်ဆောင်တာကိုစိုက်ကျင်ခဲ့သူလို့ဆက်ဆွဲခဲ့ပူပါတယ်။ဒါကိုတွေ့တော့သမ္မတ Trump က Harris ကိုကျွန်စီယာကောင်းတယ်လို့လည်းမှတ်ချက်ချခဲ့ပူပါတယ်။အခုပဲသမ္မတ Trump ရဲ့မဲဆွယ်ရေးအဖွဲ့က Harris ကိုလဝဲစုံဆိုပြီးဝေဖန်တိုက်ခိုက်လာနေပြီဖြစ်ပါတယ်။ဒါမျိုးတွေထပ်ဖြစ်လာအောင်မလို့လည်းအကဲဖြတ်သူ Patrick Basham ကပြောပါတယ်
။ The Trump campaign is not going to be shining.
Trump ရဲ့လူတွေကဒီအတိုင်းနေမှာမဟုတ်ပါဘူး။အလဲလက်သဘောထားရှိသူ Harris ကြောင့်လွတ်လပ်တဲ့စီးပွားရေးကိုလိုလားသူတွေက Biden ကိုပိုပြီးထောက်ခံလာမှာဖြစ်ပါတယ်။လ လောလောဆယ်သဘောထားစစ်တမ်းတွေမှာဒေါ်နယ်ထရမ့်ရှိကဥဆောင်နေတဲ့ဂျိုးဘိုင်ဒန်အတွက်တော့ဟာရစ်စ်ကိုရွေးချယ်လိုက်တာကအုံဝဲရဖို့တေချာစိတ်ချရစေတယ်လို့မြင်ကြပါတယ်ခင်ဗျာကျွန်တော်ရေမတော်ပါ
ဒီအမေရိကန်အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဆက်ပြီးတွေ့ဆုံမေးမြန်းခန်းကိုနားဆင်ရမှာပါ။ကျွန်မခင်မျိုးသက်ပါ။အင်္ဂါဂျိုကိုလေ့လာဖို့အတွက်မြန်မာပညာရှင်ဥဆောင်တဲ့အဖွဲ့ရဲ့ရဟန့်ရန်အပါဝင်သိပ္ပံဆိုင်ရာစူးစမ်းတဲ့ဆက်ပစ္စည်းတွေလွှတ်တင်လိုက်တဲ့NASA American Agatha စူးစမ်းရေးအဖွဲ့ရဲ့2020အင်္ဂါဂျိုစူးစမ်းရေးအစီအစဉ်နဲ့ပတ်သက်ပြီး NASA သိပ္ပံပညာရှင်ဒေါက်တာပရိသာတင်ကိုအွန်လိုင်းကနေဆက်သွယ်မေးမြန်းထားတာနားဆင်ပါဒေါက်တာပရိသာတင်မင်္ဂလာပ
ါမင်္ဂလာပါခင်ဗျာမင်္ဂလာပါဒေါက်တာမျိုးတက
်ဟုတ်ကဲ့ဆိုတော့ဒီ2020မှာလုပ်တဲ့ဒီ NASA ရဲ့အင်္ဂါဂျိုမစ်ရှင်လေးနဲ့ပတ်သက်ပြီးတော့အင်္ဂါဂျိုစီးကန်းလေးလိုက်နဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါဒီနှစ်ဘာတွေလုပ်နေဆိုတာ
လေ။ Okay, Mars Exploration Program ဆိုတာရှိပါတယ်။အဲ့ဒီစီမံကိန်းကအင်္ဂါဂျိုကိုစူးစမ်းလေ့လာရေးစီမံကိန်းပေါ့နော်။အဲ့ဒီစီမံကိန်းချထားတာကြာပါပြီ။လွန်ခဲ့တဲ့အနှစ်20စိတ်လောက်ခရရပါ။အင်္ဂါဂျိုပထမအဦးဆုံးကင်းထောက်ဂျိုဒုတွေလွှတ်တယ်။အဲပြီးတဲ့အခါကျတော့အင်္ဂါဂျိုရဲ့ယာတိဥတုကိုတိုင်ရတာပေါ့ကိုသွားမဲ့နေရာပူတလားအေးလားမသိပဲနဲ့သွားလို့မရအောင်လေဆဲရုပ်ကလေးတွေပထမဦးဆုံးနှစ်ခုလွတ်ပါတယ်တစ်ခုကတော့ဟိုဘက်ထရီဒေါင်းသွားပြီးတော့ပြတ်သွားနောက်တစ်ခုကတော့တရွေ့ရွေ့နဲ့သွားလို့မရအဲပြီးခဲ့တဲ့2012ခုနှစ်ကလွတ်လိုက်တဲ့ curiosity ပေါ့နော်ကျွန်တော်ပြောမှုပါတယ်အဲ့ဒါကိုမောင်ဆူဇန်မောင်ဆတ်စုဆဲရုပ်ကလေးပေါ့နော်သူကနေလုံနေတာအခုထိလည်းလုံတုံးပါပဲဆဲရုပ်ကလေးစိတ်သွားတာအောင်မြင်ပြီးတဲ့အခါကျတော့ဒီဘူမိဗေဒယူပါပေတာဒီရာတိဥတုအကုန်လုံးတိုင်းလို့ရတာသိတဲ့အချက်တွေကိုဒီမှာရှိတဲ့သိပ္ပံပညာရှင်တွေကတေချာလေ့လာပြီးတဲ့အခါကျကဲကောင်းပြီးဒီတစ်ခေါက်အင်္ဂါဂျိုပေါ့နောက်တစ်ခေါက်အာဒီဆက်ရုပ်ကဒီတစ်ခေါက်တော့သူကပေါင်2000ကျော်ကျော်လောက်ဆိုတော့တန်လောက်လေးတဲ့ကပေါ့နော်ကအသေးစားလေးတစ်ခုသူတို့အခုတင်ဖို့အတွက်ဇူလိုင်လ30ရက်နေ့ကအဲအမေရိကန်နိုင်ငံဒုံရင်နဲ့ပဲလွတ်တင်လိုက်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့နာမည်ဘယ်လိုခေါ်ပါလဲလွတ်တင်လိုက်တဲ့ဒုံရင်
ဟုတ်လွတ်လိုက်တဲ့ဒုံးပျံကတော့ Atlas 4 rocket ပေါ့နော်အဲ့ဒါ rocket တိုင်းကနေပြီးတော့မှဒီဇိုင်းလုပ်တဲ့ rocket ပါအဲ့ဒါအင်္ဂါဂျိုအတိအသွားပဲရတယ်နော်အဲ့ဒါနဲ့လွတ်လိုက်တာပါ rocket တိုင်းမှာသူက stage နှစ်ခုရှိတယ်လေအပထမ stage ကဂျိုပတ်လန်းနဲ့ကိုရောက်တဲ့အထိကိုတွန့်တင်လိုက်တယ်ပါပေါ့နော်တွန့်တင်လိုက်ပြီးတဲ့အခါကျတော့မှအဲ့ဒီဂျိုပတ်လန်းကနေပြီးတော့ဟိုကဘာဆွဲကနေလွတ်သွားပြီးတဲ့အခါကျလို့ရှိလို့ရှိရင်ဟိုကဒုတိယအဆင့် second stage rocket ပေါ့နော်အဲ့ဒါနဲ့သူကအင်္ဂါဂျိုစသွားနေပါပြီဘယ်တော့လောက်ရောက်မလဲဆိုလို့ရှိရင် February လလေပထမပတ်ဒုတိယပတ်လောက်ဆိုရင်ရောက်တော့
2021မှာရောက်မှာပေါ့
2021အဲ February လလောက်ဆိုလို့ရှိရင်ရောက်သွားမှာဖြစ်ပါတယ
်ဘာတွေလွှတ်တင်လိုက်လဲပြောပြပေးပါ
လွှတ်တင်လိုက်တဲ့အထဲမှာတော့အဓိကစက်ရုပ်ကားလေးပါပဲဒီတစ်ခေါက်ကအရင်တစ်ခေါက်လိုပဲစက်ရုပ်ကားလေးပဲဒီစက်ခေါက်စက်ရုပ်ကားလေးက Perseverance ဆိုခေါ်ပါတယ်အဲဗမာလိုအတိတ်ပဲပြန်လို့ရှိလို့ရှင်တော့ဇွဲလုံးလဝရိယပေါ့နော် perseverance အဲ့ဒီစက်ရုပ်ကားလေးကတံလောက်လေးတယ်ဂိုက်300လောက်ပဲသွားနိုင်တနားကြီးပေါ့နော်အဲ့အဲ့လောက်ပဲသွားနိုင်အဲ့ဒီပါမှာစက်တရတော့အများကြီးပဲပေါ့နော
်အဲ့တော့စက်ရုပ်ကားကနာမည် perseverance perseverance ဆက်တူပါသွားတဲ့အဓိကခြားဟိုစူးစမ်းလေ့လာတဲ့ပစ္စည်းတွေပါတွေပါလေ
စူးစမ်းလေ့လာတဲ့ပစ္စည်းတွေဟာဟိုပေါ့နော်သိပ္ပံနည်းအရာစူးစမ်းလေ့လာတဲ့ဟာတွေကအလုံးပေါင်း9ခုလောက်ပါပါတယ်ကျွန်တော်တို့ဟို curiosity ပေါ့နော်2012ခုနှစ်ကဆိုတော့လွန်ခဲ့တဲ့10နှစ်လောက်ကလွတ်လိုက်တဲ့စက်ရုပ်ကားလေးတစ်ခုလွတ်ပြီးပါပြီအဲ့ဒီစက်ရုပ်ကားလေးကအခုဒီအလုပ်လုပ်တုံးပဲအဲ့ဒီပုံမှာပါတဲ့ပစ္စည်းတွေနီးပါးလောက်ကိုပါပြီးတော့ဒီတဲ့ပိုကောင်းတဲ့ပစ္စည်းတွေပါပါတယ်အဓိကအားဖြင့်ကတော့သိပ္ပံနဲ့နီးပညာနဲ့ပတ်သက်တဲ့ဒီသိပ္ပံအချက်အလက်တွေကိုစုဆောင်းပေးနိုင်တဲ့စက်အလုံးပေါင်း9မျိုးပါပါတယ် အဲ့ဒီခုနှစ်မျိုးကတော့ပါလဲဆိုလို့ရှိရင် X-ray lithochemistry လို့ခေါ်ပါတယ်ဟို X-ray fluorescence ပေါ့နော်ဒီမျက်နှာပြင်ကိုကြည့်ပြီးတဲ့အခါကြလို့ရှိရင်သူ့ရဲ့မျက်နှာပြင်ကနေပြီးတော့မှဟို X-ray ရောင်ကြီးနဲ့လွတ်လိုက်ပြီးတော့ထွက်လာတဲ့ရောင်ကြီးကနေပြီးတော့မှပြန်တိုင်းတာနောက်ပြီးတဲ့အခါကျမီတာဆိုတာရှိပါတယ်အင်္ဂါဂျိုရဲ့အပူချိန်နောက်ပြီးတော့လေနောက်လေထဲမှာရှိတဲ့အပုံလေးတွေရဲ့ပေါ့နော် particle size ပေါ့ဒီအပုံလေးတွေရဲ့အရွယ်အစားဘယ်လောက်ရှိသလဲပုံလေးကဘယ်လောက်တိတ်သိမှုရှိလဲအရွယ်ပမာဏပုံစံပါကြည့်လို့ရတယ်ဟာပြီးတော့ရေနွေးရေငွေ့ပေါ့နော်ဟိုစုထိုင်းစား relative humidity နောက်ပြီးတော့ဓာတ်ရောင်ကြီးရှိမရှိအဲ့ဒါတွေကိုတိုင်းတဲ့ set ကိုအဲနောက်တစ်ခုကပါလဲဆိုလို့ရှိရင်စိတ်ဝင်စားဖို့သိကောင်းပါတယ်အာ2030နဲ့နောက်ပိုင်း35နှစ်လောက်ရှိလို့ရှိလို့ရှိရင်အင်ကာဂျူပေါ်လူတွေသွားပါမယ်။အသွားတဲ့အခါကျတော့လူတော်ဝါဖြစ်တဲ့အတွက်အသက်ရှူရမယ်။အသက်ရှူတာအောက်ဆီဂျင်ပဲရှူလို့ရပါတယ်။လေထဲမှာအောက်ဆီဂျင်ကျွန်တော်တို့အခုလောလောဆယ်ကမ္ဘာလေထုရဲ့အောက်ဆီဂျင်ကဘယ်လောက်ရှိလဲဆို20-25ရာခိုင်နှုန်းလောက်ရှိပါတယ်။အင်ကာဂျူပေါ်မှာအောက်ဆီဂျင်လုံးဝမရှိပါဘူး။ကာဗွန်ဒိုင်အောက်ဆိုက်ပဲရှိပါတယ်။အဲ့တော့ကာဗွန်ဒိုင်အောက်ဆိုက်ကနေပြီးတော့မှကာဗွန်ရဲ့အောက်ဆီဂျင်နှလုံးပါတဲ့အတွက်သူ့ကို crack လုပ်တယ်ပေါ့နော်တန့်ဆင်ပြီးတော့မှအောက်ဆီဂျင်ထုတ်လိုက်တယ်။ဘာနဲ့သွားတူလဲဆိုတဲ့အခါကျတော့ကာဗွန်ဒိုင်အောက်ဆိုက်ကိုရှူတာတစ်ပင်နေလေ။ညကျတဲ့အခါကျတစ်ပင်နေကအောက်ဆီဂျင်ပြန်ထုတ်ပေးတယ်။အဲ့ဒီပုံစံမျိုးလိုပဲလုပ်လို့ရတဲ့ဟာကိုအဲ့ဒါ moxie လို့ခေါ်ပါတယ်။အဲ့ဒီ set တစ်ခုပါတော့ပါတယ်။သူကတော့အောက်ဆီဂျင်ကိုထုတ်ပြီးတဲ့အခါကျအောက်ဆီဂျင်ကိုတော့တိမ့်မထားပါဘူး။ဒါပေမဲ့အောက်ဆီဂျင်ထုတ်လို့ရမရဆိုတဲ့ set ကိုပထမဦးဆုံးစမ်းနေစက်ပါအဲ့ဒါတခုပါပါတယ်။နောက် super cam ဆိုတာတခုပါပါတယ်။ super cam ကတော့ဘာလဲဆိုလို့ရှိရင်လေဆာရောင်ခြည်နှစ်ခုနဲ့ဒီ spectrometer ပေါ့နော်အလင်းတန့်စင်စက်ပေါ့နော်အဲ့တော့သူကလေဆာရောင်ခြည်နဲ့အဝေးကိုလှမ်းပြီးပြစ်လိုက်ပြီးတော့အဝေးကနေပြီးတော့မှအဲ့ဒီကြောက်သားတို့ဘာတို့ညာတို့ရဲ့ဓာတုပေါင်းစပ်မှုဘူမိဗေဒတဘာဝအဲ့ဒါကိုတိုင်းတာပါ။နောက်ပြီးတော့မှ mass scan ဆိုတာရှိပါတယ် mass scan အပါလဲဆိုလို့ရှိလို့ရှိရင် stereoscopic ပေါ့နော်ဟိုကြည့်လိုက်တဲ့အခါကျလို့ရှိရင် you ဟိုကင်မရာပုံတည်းကြီးမဟုတ်ဘဲနဲ့သူကသုံးဘက်မြင်လို့ဟာမျိုးလောက်ကိုကောင်းတဲ့အဲ့ stereoscopic ပုံကင်မရာလည်းတစ်ခုပါပါတယ်နောက်တစ်ခုက rimfax ဆိုတာပါပါတယ် radar ပေါ့နော်ပေ450လောက်အထိကိုသူက radar နဲ့တိုင်းကြည့်တဲ့အခါကျလို့ရှိရင်အဲ့ဒီကနေပြီးတော့မှဒီဓာတ်တဘာဝရေရှိသလားကြောက်ရှိသလားဘလို့ကြောက်အမျိုးအစားလဲဆိုတဲ့ဟာကိုသိနိုင်တဲ့ဆက်တစ်ခုပါပါတယ်နောက်တစ်ခုက Sherlock ဆိုတာပါလဲဆိုလို့ရှိရင် Sherlock ဆိုတော့ Sherlock Holmes ပေါ့နော်အဲ့ဒီအစွဲပြီးပြီးတော့ဟိုဟာစုံတောက်လို့ပေါ့လေသူကတော့ခရမ်းလွန်ရောင်ကြီးနဲ့ဟိုလေဆာရောင်ကြီးတုံးတဲ့ Raman ဆက်ပစ္စည်းတစ်ခုပါသူကလည်းပါလဲဆိုလို့ရှိလို့ရှိရင်ဒီ Raman spectrometer ဆိုတာကျွန်တော်တို့ယူပါဗေဒသဘောအရာဆိုလို့ရှိရင်ဓာတ်တဘာဝတွေပေါင်းစည်းမှုရဲ့ဒီ molecule တွေဘယ်လိုဖွဲ့ထားလဲဆိုတဲ့ဟာကိုတိတိကျကျတိတိကျကျတိုင်းလို့ရပါတယ်အဲ့ဒါ Raman shift တွေပေါ့နော်အဲ့ဒါနဲ့တိုင်းလို့ရတဲ့ set တစ်ခုပါပါတယ်ဒီအပြင်ဘာပါဝါသေးလဲဆို microphone နှလုံးလည်းပါတယ
် microphone နှလုံးကဘာလုပ်ဖို့ပါလဲ
အော်ဒီမိုက်ခရိုဖုန်းနှလုံးကတော့အတန်ဖမ်းတာပေါ့နော်အင်္ဂါဂျူပေါ်ကိုဒီအင်္ဂါဂျူဆင်းတဲ့ယင်ကနေပြီးဆက်ရုပ်ကလေးကိုကရိန်းနဲ့ဆွဲချလိုက်တဲ့အခါကြလို့ရှိရင်ဒီအတန်နားထောက်ပြီးဒီကရိန်းကလဲပတ်နေတာကောင်းဒလားမကောင်းဒလားပြီးတဲ့အခါကြလို့ရှိရင်ဒီဆက်ရုပ်ကလေး perseverance ပေါ့နော်အဲ့ဇွဲလုံးလားဆက်ရုပ်ကလေးတွားနေတဲ့အခါကျရင် engine တန်ညံ့ညောမှုမရှိလားရှိသလားအဲဆက်ကဘယ်နေရာမှာချိုးရင်းလေဆိုတာကားမောင်းရင်နားထောင်လို့ပေါ့နော်အဲ့ဟိုဘရိတ်ပြက်နေသလားအင်ဂျင်ကလဲတာမှန်ရဲ့သလားဆိုတဲ့ဟာကိုနားထောင်ပြီးနားထောင်လို့ရမိုက်ခရိုဖုန်းလေးနဲ့ထည့်ပေးလိုက်တာပါ။ဒါ
ဆိုကဘာမြေကြီးကနေနားထောင်ပြီးတော့ဆောင်ပြီးတော့ထိန်းချောင်းပြီးလွှတ်နေတာပေါ့။အ
ဟုတ်ပါတယ်ဟုတ်ပါတယ်။လေးလာ
တော့နောက်ကထူးထူးခြားခြားပါတည်လ
ဲ။အဲနောက်တစ်ခုထူးခြားတာပါလဲဆိုတဲ့အခါကျသူကတိတ်ပန့်ဟိုအချက်လက်ကိုတိုင်းတာတော့မဟုတ်ဘူး။ဒါပေမဲ့အင်္ဂါဂျိုပေါ်မှာခုနရူပော့ကားလေးကသူကတနေ့တနေ့ကို guide 300လောက်ပဲသွားနိုင်တာလေသူရဲ့ clear setup အားနဲ့ तू အလုံးလုံးနိုင်နေဆွမ်းရအတိုင်းမဲ့ तू ဘယ်သွားမလဲဆိုတဲ့ဟာကိုသိပ္ပံပညာရှင်တွေကဂျိုတူးရရတဲ့အချက်လက်တွေနဲ့ပဲ तू စုံထောက်ပြီးတော့မှစမ်းတဝါဝါနဲ့သွားအဲ့တော့အကောင်းဆုံးကသူတို့ဟိုညံကောင်းပါစဉ်းစားညံတော်တော်ကိုကောင်းတယ်အဲ့ဒီလိုသွားနေမဲ့အစားငါတို့ helicopter လေးတစ်ခုယင်လေးပေါ့နော်လေမြန်လေးတစ်ခုလွတ်လိုက်လို့ရှိလို့ရှင်သူ့ကိုကင်းထောက်လေမြန်လို့လွတ်လိုက်လွတ်ပြီးလို့ရှိလို့ရှင်လိုက်ကြည့်စုံတောက်လို့ပေါ့နော်ကင်းထောက်လို့အမျိုးသွားကြည့်သွားကြည့်ပြီးတော့ဘယ်နေရာမှာဖြစ်ရန်သူရှိတယ်ဘယ်နေရာမှာရန်သူမရှိဘူးဘယ်နေရာကုန်းရှိတယ်မြေရှိတယ်ကောင်းတယ်ပေါ့နော်စိတ်ဝင်စားစရာရှိတယ်ဆိုတဲ့ဟာကိုတိဖို့အချက်လက်အဲ့ဒါတိတော့မှ အဲ့ဒီနေရာကိုသွားကြစို့ဆိုတဲ့ဟာပို့ပြီးအတိတ်ပဲရှိတယ်ပေါ့နော်စန်တဝါနဲ့အဲ့ဒါတည်းသူတို့ဟယ်လီကော်ပတာလေးထွင်လိုက်ပါတယ်အဲ့ဒီဟယ်လီကော်ပတာကိုဒီဟယ်လီကော်ပတာဒီဇိုင်းကိုလုပ်တာတော့အမေရိကန်နိုင်ငံဟိုကျွန်တော်တို့ဂလန်သုတေသနဌာနလို့ပဲ NASA ရဲ့သုတေသနဌာနတစ်ခုရှိပါတယ်အဲ့ဒါကတော့ Ames Research Center လို့ခေါ်ပါတယ် Ames Research Center မှာရှိတဲ့ဒီလေမြန်ဒီဇိုင်းတွေဟယ်လီကော်ပတာဒီဇိုင်းတွေလုပ်တဲ့ဟို expert တွေပေါ့နော်အဲ့ဒါ aerodynamics လို့ခေါ်ပါတယ်အဲ့သူတို့တွေနဲ့အဲ့ဒီ NASA ရဲ့အဲ့အခု Jet Propulsion Lab ပေါ့နော် Pasadena
ဟုတ်ကဲ့ California ဘက်ကပါ
အဲ California Jet Propulsion Lab ကပါပဲ Town California ဘက်က Jet Propulsion Lab ကအဲ့ဒီ helicopter ကိုဥဆောင်ပြီးတော့ဒီအဖွဲ့ဖွဲ့ထားတဲ့ manager ပေါ့နော်အားလုံးတော်တော်များများတော့သိကြပါပြီဗမာပြည်မှာမွေးတဲ့အမျိုးသမီးပါ Dominic အောင်သူက project manager အနေနဲ့
ဒီမြန်မာ engineer ပေါ့နော် Dominic အောင်ဦးစီးတဲ့အဖွဲ့ပေါ့
ဟုတ်ပါဟုတ
်ပါဟုတ်အဖွဲ့ရလို့တဲ့ helicopter ပေါ့ဟုတ်ကဲ
့ဟုတ်
ဒီ helicopter နေပြီးတော့မှအင်္ဂါချုပ်ပေါ်မှာဘယ်နေရာမှာစူးစမ်းလေ့လာဖို့ကောင်းလဲဆိုတာကိုတိကျထောက်လှမ်းပါပေါ့နော်
လောလောဆယ်ကတော့အင်ကာဂျိုရဲ့မြေမြတ်တစ်ပြင်နဲ့ဟိုပါပေါ့နော် geological ပေါ့နော်ဘူမိဗေဒစိတ်ဝင်စားစရာအကောင်းဆုံးနေရာကိုဒီကားလေးကိုချပေးလိုက်တာပါခုနအိုက်ပစိဖိရန်ဇွဲလုံးလာဆိုတဲ့အဲ့ဟို
ဆက်ရောက်ကချပေးတယ
်ဒါပေမဲ့ကားလေးကဘယ်သွားရမလဲဆိုတာကိုမသိဘူးအဲ့တော့ကားလေးကိုတန်တဝါဝါသွားခိုင်းတဲ့အစားဒီ helicopter လေးနဲ့ထောက်လှမ်းရေးလို့ helicopter လေးကတခြားဂျူမှာပထမဦးဆုံးစပြန်တဲ့ helicopter ပါ helicopter ကိုဒီဇိုင်းလုပ်တာတိတ်ဆိတ်ဝင်စားဖို့ကောင်းပါတယ်ဘာလို့လဲဆိုတဲ့အခါကျတော့အင်ကာဂျူဘောကလေဒုကတိတ်ပါပါတယ
်
ကမ္ဘာလေဒုက helicopter ကိုတခါတည်းတွန့်တင်လိုက်လို့လွှဲပါတယ်ပုံမှန်ကမ္ဘာလေဒုရဲ့အပုံတရားပုံတစ်ပုံတောင်မရှိပါဘူးလေဒုကတိတ်ပါလို့အားကြီးတဲ့အတွက်သူကလေကိုတွန်းပြီးတော့အပေါ်တင်ဖို့အတွက်ကိုခက်တဲ့အတွက်ဒီဇိုင်းလုပ်ယူရတာတော်တော်ကိုခက်ပါတယ်အဲဒါ ਈ မဲ့အဲ့ဒီ helicopter လေးကိုသူတို့စမ်းကြည့်တာလွန်ခဲ့တဲ့6လတစ်နှစ်လောက်စမ်းကြည့်တာအောင်မြင်ပါတယ်အဲ့ဒီလေစုပ်လိုက်တဲ့ပေါင်းအိုကြီးထဲမှာပေါ့နော်အဲ့ဒီဓာခွဲကန်ကြီးထဲမှာပြန်ကြည့်လို့အဆင်ပြေရပါပါတယ်သူကကင်းတောက်လေမြန်နဲ့ပထမဦးဆုံးတခြားဂျိုမှာသွားပြီးတော့မှပြန်မဲ့အဲ့ဒီ
စူဇန်လေးလာမဲ
့ဟုတ်ကဲ့စူဇန်လေးလာ
ဟုတ်ကဲ့
အချက်အလက်စူဇန်ပို့တော့မပါဘူးဒါပေမဲ့တိတ်ပံအချက်အလက်ကိုသွားပြီးတော့စူဇန်ပေးမဲ့ဒီကာပေးသွားရမလဲဆိုတဲ့ဟာကိုကင်းထောက်အနေနဲ့လွှတ်ပေးတဲ့ helicopter ဖြစ်တဲ့အတွက်အလွန်အသုံးဝင်ပါတယ
်။ तू ကပို့အရေးကြီးတာပါ။ဟု
တ်ကဲ့ तू ကအရေးကြီး။
ဟုတ်ကဲ့ဒေါက်တာပရိသတ်သည်အခုလိုစိတ်ရှိလက်ရှိပြောပြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတ
ယ်။ဟုတ်ကဲ့ကျွန်တော်လည်းအခွင့်အရေးရတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။မင်္ဂလာပါရှင်။ဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ပြည်ခိုင်ဖြိုးပါတီ2020ရွေးကောက်ပွဲမှာဘယ်လောက်အနိုင်ရနိုင်ချေရှိသလဲဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဟာလာမယ့်2020နိုဝင်ဘာ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲကြီးအတွက်ကိုယ်စားလှယ်လောင်းရည်စည်ရင်းကိုရွေးကောက်ပွဲကော်မရှင်စီတင်သွင်းခဲ့ပြီးဖြစ်သလိုအများပြည်သူသိရှိနိုင်အောင်လဲထုတ်ပြန်ကြေညာခဲ့ပြီးဖြစ်ပါတယ်။ထုတ်ပြန်ချက်အရပြည်သူ့လွှတ်တော်အတွက်နေရာ320အမျိုးသားလွှတ်တော်အတွက် 165 နေရာပြည်내နဲ့တိုင်းလွှတ်တော်တွေအတွက်ကိုယ်စားလှယ်နဲ့လူမျိုးစုဝန်ကြီးအတွက် 644 နေရာစုစုပေါင်း 1,129 နေရာမှာဝင်ပြိုင်သွားမယ်လို့ဆိုပါတယ်။ဒါဟာမဲဆန္ဒနယ်မြေစုစုပေါင်း 1,143 နေရာဝင်ပြိုင်မယ်လို့ကြေညာထားတဲ့ NLD ပါတီထက်အရေးအတွက်နည်းနည်းနည်းပေမဲ့2015ရွေးကောက်ပွဲတုန်းကပြည်ခိုင်ပြိုးဝင်ပြိုင်ခဲ့တဲ့မဲဆန္ဒနယ်မြေစုစုပေါင်း1,122နေရာထက်တော့ပိုများပါတယ်။ခုဆိုရင်ပြည်ခိုင်ပြိုးဟာအမှန်လောင်းစည်းရင်းတွေထုတ်ပြန်ထားရုံမကပြည်သူတွေအတွက်အာမခံချက်လို့ဆိုတဲ့အချက်ဆက်ချက်ကိုလည်းထုတ်ပြန်ကြေညာထားပြီးပါပြီ။2015ရွေးကောက်ပွဲရလအရ NLD ပါတီပြီးရင်အမတ်အရေးအတွက်ဒုတိယအများဆုံးအနိုင်ရခဲ့တဲ့တပ်မတော်ကနေပေါက်ဖွားလာပြီးပြည်တော်စုလွှတ်တော်ထဲရောက်သွားရင်တပ်မတော်ကိုယ်စားလှယ်တွေနဲ့ပူးပေါင်းပယ်လို့ယူဆရတဲ့ပြည်ခိုင်ပြိုးပါတီအနေနဲ့2020ရွေးကောက်ပွဲမှာဘလောက်အနိုင်ရဖို့ရှိမလဲဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်။ဂရုပတ်အဲ့ဒီကြောင်းလေ့လာတင်ပြသွားပါမယ်
။အရင်ဆက်အာနာရှင်တွေဟာ2008ဖွဲ့စည်းပုံကိုစိတ်ကြိုက်ရေးဆွဲပြီးစစ်ဘိုလ်ချုပ်ကြီးတွေတစ်ဆက်ပြီးတစ်ဆက်တိုင်းပြည်ကိုအုပ်ချုပ်နိုင်အောင်စီမံပေးသွားခဲ့ပါတယ်။စစ်အာနာရှင်တွေလက်ထက်က တက်မတော်သားတွေရောအစိုးရဝန်ထမ်းတွေပါမဝင်မနေရဝင်ခဲ့ကြရတဲ့ပြည်ခိုင်ဖြိုးအသင်းကြီးကို2010ရွေးကောက်ပွဲအကြိုကာလမှာပြည်ခိုင်ဖြိုးပါတီအဖြစ်ဖွဲ့စည်းပေးခဲ့ပြီးအဆောက်အုံဗန္နာငွေနဲ့ရင်းမြစ်တွေအားလုံးမှာလွှဲပြောင်းပေးရခဲ့ပါတယ်။အားလုံးသိကြပြီဖြစ်တဲ့အတိုင်းပါတီကိုဦးဆောင်သူတွေဟာစစ်ဗိုလ်ချုပ်ဟောင်းတွေပါ NLD အပါအဝင်စစ်အစိုးရကိုအတိုက်ခံလုပ်ခဲ့တဲ့တိုင်းသားပါတီတွေဝင်ပြိုင်လို့မရအောင်လုပ်ပြီးမှကျင်းပခဲ့တဲ့2010ရွေးကောက်ပွဲမှာပြည်ခိုင်ဖြိုးပါတီဟာမဲဆန္ဒနဲ့1154နေရာထဲမှာ882နေရာနဲ့အပြတ်အသတ်အနိုင်ရသမရတင်တိုင်းအစိုးရဖွဲ့နိုင်ခဲ့ပါတယ်။ရွေးကောက်ပွဲကျင်းပတဲ့မဲဆန္ဒနယ်မြေစုစုပေါင်းရဲ့86ရာခိုင်နှုန်းအနိုင်ရခဲ့တာပါ။ NLD အပါအဝင်စစ်အစိုးရကိုအတိုက်ခံလုပ်ခဲ့တဲ့တိုင်းသားပါတီတွေပါဝင်ပြိုင်တဲ့2015ရွေးကောက်ပွဲမှာတော့ NLD ကတောင်ပြိုကမ်းပြိုနိုင်ပြည်ခိုင်ဖြိုးကတော့အမတ်နေရာ119ရာနဲ့100ရာခိုင်နှုန်းလောက်ပဲအနိုင်ရပါတော့တယ်။ဒီအခါအရင်ဆရာနာရှင်တွေစီမံပေးခဲ့တဲ့ပြည်ခိုင်ဖြိုးပါတီအမတ်တွေနဲ့တက်မတော်ကာကွယ်ဦးစည်းချုပ်ကခန့်အပ်တဲ့တက်မတော်သားကိုယ်စားလှယ်တွေပေါင်းပြီးတမရရွေးအစိုးရဖွဲ့နိုင်မယ့်ရည်မှန်းချက်ပြည့်ပြည့်သွားပါတော့တယ်။အတိတ်ဘက်ကတော့ဆရာနာရှင်တွေမျှော်မှန်းခဲ့တဲ့စစ်ဘရင်မင်းဆက်တိဆောက်ရေးစီမံကိန်းဟာ9နှစ်လောက်ပဲခံပြီးကြာရှုံးသွားတဲ့သဘောပါ။
ဒီကောက်ပွဲပြီးနောက်ပိုင်းတမရဟောင်းဦးသိန်းစိန်အစိုးရလက်ထက်ဝန်ကြီးဟောင်းတချို့ရဲ့ပြောပြချက်အရသူတို့ထင်ထားကြတာကရွေးကောက်ပွဲမှာသူတို့ NLD ကိုရှုံးမယ်ဆိုတာကိုတော့သိတယ်။ဒါပေမဲ့ NLD ကအမတ်အရင်အတွက်90ရာခိုင်နှုန်းကျော်ရပြီးသူတို့က3ပုံ2ပုံလောက်တော့ရနိုင်တယ်။ဒီအခါလွတ်တော်တဲ့ရောက်သွားရင်တမရသားကိုစလေတွေနဲ့ပေါင်းပြီးတမရရွေးတိုင်းအစိုးရဖွဲ့တိုင်းလိမ့်မယ်လို့ယုံကြည်ထားခဲ့ကြတာပါ။ဒါပေမဲ့သူတို့ထင်ထားသလိုမဟုတ်ပဲဝဲဝဲကွဲအောင်ရှုံးပြီးအတိုက်ခံဘဝရောက်သွားခဲ့ကြပါတယ်။အခုရွေးကောက်ပွဲမှာတော့ပြည်ခိုင်ပြိုးခေါင်းဆောင်တွေအရင်လိုမမြော်မန်းတော့ပါဘူး။တမရဦးသိန်းစိန်အစိုးရလက်ထက်စီနီယာဝန်ကြီးလည်းဖြစ်လက်ရှိအမျိုးသားလွှတ်တော်အမတ်လည်းဖြစ်နေသေးတဲ့ရေတပ်ဦးစည်းချုပ်ဟောင်းဦးစိုးသိန်းကသူတို့ပါတီ2015တုန်းကပြည်တော်စုအစ်စ်အတွက်41နေရာပဲနိုင်ခဲ့တယ်။အခုရွေးကောက်ပွဲမှာတော့ပြည်တော်စုအစ်စ်အမတ်နေရာ100လောက်အနိုင်ရဖို့ရည်မှန်းထားတယ်လို့ VOA ကိုပြောထားပါတယ်။အဓိပ္ပာယ်ကတော့ပြည်ခိုင်ပြိုးဘက်ကအမတ်နေရာ100လောက်နိုင်လွတ်တော်တဲ့ရောက်နေတဲ့တပ်မတော်သားကိုယ်စားလှယ်166နဲ့ပေါင်းတမရရွေးနိုင်ဖို့အစိုးရဖွဲ့နိုင်ဖို့လိုနေသေးတဲ့နောက်ထပ်160-180လောက်အတွက်တိုင်းသားပါတီတွေနဲ့မဟာမိတ်ဖွဲ့ဖို့မျှော်မှန်းထားတာတွေ့နိုင်ပါတယ်ဒီဘတ်ဂျက်ပြည့်ပြီပါလားဆက်ပြီးလေ့လာကြည့်ကြရအောင်ပါ
2015ရွေးကောက်ပွဲတုန်းကပြည်ခိုင်ဖြိုးပါတီကနေအမတ်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ဖို့တပ်မတော်သားအယောက်140ရဲ့စီရင်ပေးပို့ခဲ့ပေမယ့်ပြည်ခိုင်ဖြိုးပါတီယာယီဥက္ကဋ္ဌသူရဦးရွှေမန်းက59ယောက်ကိုပဲလက်ခံရှင်ပြိုင်စေခဲ့တဲ့တမိုင်းကြောင်းရှိခဲ့ပါတယ်။အခုတစ်ခေါက်တော့အဲ့ဒီလိုရွေးကောက်ပွဲနီးမှတပြိုင်တည်းတက်ဖက်ကနေအလုံးအရင်းနဲ့ဝင်လာတာတော့မရှိပါဘူး။ဒါပေမဲ့အငိမ့်စားယူပြီးဝင်လာသူတွေတော့ရှိတယ်ဆိုပြီးပြည်ခိုင်ဖြိုးပြောရေးဆိုခွင့်ရှိသူတွေကပြောကြပါတယ်။ဒါပေမဲ့လည်းအခုနောက်ဆုံးပြည်ခိုင်ဖြိုးကထုတ်ပြန်လိုက်တဲ့ Brighter Future ပုံမှန်တောက်ပသောအနာဂတ်ဆိုတဲ့ poster မှာပြည်ခိုင်ဖြိုးဥက္ကဋ္ဌအငိမ့်စားပုံမှုချုပ်ဦးတန်းထေစီမံဘဏ္ဍာပြည်ထောင်စုဝန်ကြီးတာဝန်ယူခဲ့သူအငိမ့်စားဗိုလ်ချုပ်လှထွန်းဆက်သွယ်ရေးပြည်ထောင်စုဝန်ကြီးတာဝန်ယူခဲ့သူအငိမ့်စားလေတက်ကာကွယ်ရေးဦးစည်းချုပ်ဒုဗိုလ်ချုပ်ကြီးညက်ဟိန်းအငိမ့်စားရဲမှုချုပ်ခင်းကြီးအငိမ့်စားဒုဗိုလ်ချုပ်ကြီးတက်နိုင်ဝင်းတို့ရဲ့ပုံတွေဖော်ပြထားပါတယ်။ဒါအပြင်ရွေးကောက်ပွဲဝင်မဲ့စီးရင်မှလည်းစစ်ဗိုလ်ချုပ်ဟောင်းအများကြီးပါနေတာမို့ပြည်ခိုင်ပြောပါတီဟာတက်မတော်နဲ့တိတ်မပတ်သက်ပါဘူးဆိုတဲ့ပုံရိပ်ရအောင်စူးစမ်းမှုအောင်မြင်မဲ့အလားအလာမတွေ့ရပါဘူး
။ပြည်ခိုင်ပြိုးရဲ့မဲဆွယ်စီအိုရဲ့ဂတိကဝတ်ဆယ်ချက်ကိုကြည့်ပြတော့လဲပြည်ထောင်စုတိုင်းဝန်ကြီးချုပ်တွေကိုတက်ဆိုင်ရာပြည်ထောင်စုတိုင်းလွှတ်တော်တွေကပဲရွေးချယ်တိုင်အောင်ပုံမှန်161ပြင်ပေးမယ်ဆိုတဲ့တစ်ချက်လောက်ပဲထူးထူးခြားခြားပါဝင်တာတွေ့ရပါတယ်။ပြည်သူတွေပျော်လင့်နေတဲ့အဂတိလိုက်စားမှုတိုက်ဖြတ်ပေးဖို့ကိစ္စနိုင်ငံရေးမှာတပ်မတော်ကပါဝင်နေမှုရှော့ချဖို့ဖွဲ့စည်းပုံပြင်ပေးမဲ့ကိစ္စမျိုးတွေပါပလာတာကြောင့်မဲဆန္ဒရှင်တွေကိုတိတ်ပြီးဆွဲဆောင်တိုင်လိမ့်မယ်လို့မပြောလင့်နိုင်ပါဘူး။ဒါအပြင်တက်တွေမဲရုံတွေကိုအပြင်ထုတ်ပြီးမဲပေးစီမဲ့ကိစ္စကျွတင်မဲတွေကိုစနစ်တကျလောက်တော့မဲ့ကိစ္စ PNO လိုပိုင်းပါတီလိုမျိုးကလက်တွဲဖြုတ်သွားတဲ့ကိစ္စမဲပေးသူလူ1000ကျော်လောက်ပဲရှိတဲ့ရန်ကုန်တိုင်းကစိတ်ကမ်းမြို့နယ်မဲဆန္ဒတွေကိုဖျက်သိမ်းလိုက်တဲ့ကိစ္စဗိုလ်ချုပ်ကြီးဟောင်းသူရဦးရွှေမန်းရဲ့ပါတီကလည်းနေပြည်တော်900ကျော်မှာရွေးကောက်ပွဲဝင်တဲ့ကိစ္စစတာတွေကလည်းပြည်ခိုင်ပြိုးပါတီအတွက်မဲရရှိမှုဒဲသွားစီပဲအချက်တွေဖြစ်လာနိုင်ပါတယ်ဒါကြောင့်ပြည်ခိုင်ပြိုးပါတီအနေနဲ့2010ရွေးကောက်ပွဲမှာ2015တုန်းကရခဲ့တဲ့41နေရာရဲ့တစ်ဆခွဲဖြစ်တဲ့နေရာ100လောက်အနိုင်ရရေးလွယ်ကူမှာမဟုတ်တလို့ခက်ပြိုင်ဆိုင်စူးစမ်းဖို့သာရှိကြောင်းပါ
မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာအတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်အရင်ဦးဆုံး VOE ကို Messenger ကရေးလာတဲ့သောရရှင်တွေရဲ့အစာတိုလေးတွေကိုပြန်ကြားပေးသွားချင်ပါတယ်နောက်ပိုင်းမှာတော့သောရရှင်နဲ့ချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါရဲ့နော်ပထမအဦးဆုံးရေးလာတဲ့သောရရှင်ကတော့ဒီကျမတို့စီကိုစာဘလို့ရေးရမလဲဆိုပြီးတော့စာရေးပြီးတော့မေးလာတာပါ VOE ပေးစာပြန်စာကနေပြီးတော့စာထည့်ခြင်းပါတယ်ဘလို့ထည့်ရပါလဲအကြောင်းပြန်ချပေးပါတယ်ကျွန်တော်ကမကွေးတိုင်းဒေသကြီးစလင်းမြို့နယ်ကံပြားကျေးရွာအုပ်စုတောင်စင်ကျေးရွာကပါလို့ဆိုလာပါတယ်ဟုတ်ကဲ့ပါ VOE ကပေးစာပြန်စာအစီအစဉ်ကိုစာရေးခြင်းနဲ့ဆိုရင်တော့အခုစာရေးတဲ့ဒီ Messenger Facebook ကနေပြီးတော့ပဲအခုစာရေးတဲ့အတိုင်းပဲရေးလိုက်လို့ရပါတယ်เนาะကျမတို့ဒီ Messenger ကနေပြီးတော့လဲစာပြန်ကြပေးတာရှိတယ်လို့မျိုးကျမတို့လေးလိုင်းပေါ်ကနေပြီးတော့လဲမြန်မာပြည်ကပေးစာများအစီအစဉ်မှာဖော်ပြပြီးတော့ပြန်ချပေးပါတယ်ရှင်ဖိုင်နမ်ဂျိုဆိုတဲ့သောရရှင်ကတော့ဟယ်လိုမင်္ဂလာပါ VOE မြန်မာဝိုင်းအစီအစဉ်ကိုကိုသိရှိထားတဲ့အချက်လက်လေးတွေပေးပို့ခြင်းပါတယ်လိပ်စာအီးမေးလ်လိပ်စာနဲ့ဖုန်းနံပါတ်လေးသိခြင်းပါတယ်တဲ့ဟုတ်ကဲ့ပါရှင်ကျမတို့ရဲ့အီးမေးလ်လိပ်စာက bambi@voanews.com ဖြစ်ပါတယ်လောလောဆယ်မှာတော့ကျမတို့အမေရိကန်ပြည်အောင်စုမှာကိုဗစ်ရောဂါအရေးပေါ်အခြေအနေကြောင့်ရုံးတွေပိတ်ထားရပြီးတော့ကိုယ့်ရဲ့နေအိမ်တွေကကိုအလုံးလုံးကြရတာဖြစ်ပါတယ်ဒါကြောင့်မလို့လောလောဆယ်ဖုန်းဆက်သွယ်လုပ်မယ်ဆိုတော့ရုံးမှာဘယ်သူမှမရှိပါဘူးဒါကြောင့်မလို့အဆင်မပြေပါဘူးเนาะဒီမှာအလွယ်ကူဆုံးနည်းလမ်းကတော့အခုလိုမျိုး Messenger ကနေပြီးတော့စာရေးတာပါပဲအဲ့ဒီကစာတွေကိုရင်းရင်ချက်ချင်းလဲကျမတို့စီကရတယ်အဲ့ဒီစာတွေကိုလည်းပတ်မှန်ပြန်ကြားပေးနေပါတယ်ကျေးဇူးတင်ပါတယ်เนาะသူ့လိုပဲအလားတူရေးလာတဲ့နောက်ထပ်သောရရှင်ကတော့တူတန်ပေါင်ဆိုတဲ့သောရရှင်မှာကချင်ကပါ Hello VOE တဲ့ကျွန်တော်က VOE ရဲ့မှန်ကန်တဲ့ပရိသတ်တစ်ယောက်ပါ VOE ကိုအထူးပဲကျေးဇူးတင်ပါတယ်သတင်းတွေကိုအချိန်နဲ့တပြေးညီထုတ်ပေးနေတဲ့အတွက်ပါသတင်းတွေပေးလို့ရတဲ့မြန်မာဖုန်းနံပါတ်လေးပေးပါလားတဲ့ဟုတ်ကဲ့ခုနကသောရရှင်ကိုပြောသလိုပဲကျမတို့လောလောဆယ်ဒီကိုဗစ်အရေးပေါ်အခြေအနေကြောင့်ရုံးတွေပိတ်ထားပါတယ်ရှင်ရုံးတွေမှာလူမရှိလို့ဒီဖုန်းနံပါတ်တွေလည်းအဆင်မပြေပါဘူးเนาะဒါပေမဲ့တေချာတာကတော့အခုလို Messenger ကနေပြီးတော့စာရေးမယ်ဆိုရင်တော့ဒီရန်ကုန်မှာရှိတဲ့ဝိုင်းတော်သားတွေကောနောက်ပြီးတော့ကျမတို့နေအသေးသေးမှာအလုံးလုံးနေကြတဲ့ကျမတို့အဖွဲ့သားတွေအားလုံးဒီ Messenger ကိုဖတ်လို့ရပါတယ်ဒါကြောင့်မလို့သောရရှင်နေစီကရေးလာတဲ့စာတွေအားလုံးဒီ Messenger ကနေပြီးတော့ရေးပို့လာတယ်ဆိုတော့အခုလောလောဆယ်ဒါအထူးရောက်ဆုံးလို့ပဲပြောချင်ပါတယ်ရှင်အခုလို့ဆက်သွယ်လာကြရတဲ့အတွက်ကျေးဇူးတင်ပါတယ်နောက်ထပ်သောရရှင်တယောက်ကတော့ Hello VOA မင်္ဂလာပါတဲ့ကျွန်တော်ကတားစုပါတယ်အဆိုတော့တားစုနဲ့တော့နာမည်တူနေပါပြီ VOA ကိုအမြဲလိုနားထောင်ပြတာဒီနေ့ဆိုရင်တော့10နှစ်ရှိပါပြီ VOA ကကျွန်တော်အထူးကျန်တာကိုဖော်ပြပေးပါတယ်အလောက်ကနေပြန်လာတာနဲ့ရင်မိုးချိုထမင်းစားပြီးတော့အိပ်ရောက်ဝင် VOE ကိုနားမထောင်ရင်လုံးဝကိုအိပ်မပျော်ပါဘူးတဲ့ VOE ကိုနားထောင်ပြီးတော့မှအိပ်ပျော်ရပါတယ်အမြဲတမ်းနားထောင်လည်းပါအားလုံးကျန်းမာကြပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါကိုသားစုရေ VOE ကိုအမြဲတမ်းအားပေးတယ်ဆိုလို့လည်းကျေးဇူးတင်ပါတယ်ကိုသားစုတယောက်လည်းကျန်းမာရွှင်လန်းပါစေနော်ဒါနဲ့ကျမတို့ VOE ကအပတ်စဉ်ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုနားဆင်ပြီးတော့သောရရှင်နေသူရဲ့အမြင်တွေတုံ့ပြန်ချက်တွေကိုရေးလာကြတဲ့အထက်မှာစာတစ်စောင်မှာတော့ကျွန်တော်တို့ပြီးခဲ့တဲ့သတင်းပတ်တုန်းကစနေနေ့ VOE TV Magazine အစီအစဉ်မှာထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။ Radio ကနေပြီးတော့လဲဆွေးနွေးမြင်ကန်းအစီအစဉ်မှာတင်းကြယ်နေထုတ်လွှင့်ပေးခဲ့ပါတယ်။အဲ့ဒီအစီအစဉ်ဖြစ်တဲ့ American မှာလူမှုအကျိုးဆောင်မှုအသိအမှတ်ပြုခံရတဲ့ခိုင်းဆိုတဲ့မင်းမြန်ကန်နဲ့ပတ်သက်ပြီးတော့သောရရှင်တရားရေးလာတာကိုဖော်ပြပေးချင်ပါတယ်။ဒါကတော့ American ရောက်မြန်မာမလေးတူသူရဲ့လူမှုဝန်ထမ်းပရာဟိတလုပ်ငန်းတွေကြောင့်လွှတ်တော်တွေကနေပြီးတော့သူ့ကိုဂုဏ်ပြုလွှာပေးအပ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မဆုမြတ်မွန်မင်းမြန်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။ဒီမှာသောရရှင်ကိုစိုးမြင့်က
စေနာကောင်းရင်ကံကောင်းတတ်တယ်လို့ဆိုရိုးစကားရှိပါတယ်။အခုလဲကိုစေတနာကိုအကျိုးပေးရလို့မြင်ပါတယ်။တမင်အကျိုးလိုခြင်းလို့လောက်တာမဟုတ်ပဲအားလုံးပေါ်မှာအစဉ်ပြေခြင်းလို့စိတ်ချမ်းသာအေးချမ်းစေခြင်းလို့အကူအညီပေးတာဖြစ်လို့ဒီလိုအတိမတ်ပြုခံရတာချီးကျူးဂုဏ်ပြုထိုက်သူဖြစ်လို့ချီးကျူးဂုဏ်ပြုခံရတာမင်္ဂလာတရားနဲ့ညီလို့ပါကုသိုလ်လဲရဂုဏ်တင်လဲလှပါတယ် Jet Canfee နဲ့ Mark Victor Hansen တို့ရဲ့ Dare to Win စာအုပ်ထဲကရေးသားထားတဲ့စာသားလိုအောင်မြင်မှုအတွက်အဓိကလိုအပ်ချက်မှာမေတ္တာတရားထားခြင်းဖြစ်ပါတယ်လက်များသည်နှွေးထွေးစွာပွေဖက်ထားဖို့ဖြစ်သည်လို့ဆိုတဲ့အတိုင်းလူကောင်းသူကောင်းဖြစ်မှတ်တမ်းတင်ခံရတာဖြစ်တဲ့အတွက်ဂုံပြူချီကျူးလိုက်ပါတယ်ဆက်လက်ပြီးကုသိုလ်တရားကိုရောသူရောချမ်းသာစေခြင်းတဲ့တရားတွေလက်ဆင့်ကမ်းပေးနိုင်ပါစေလို့ဆန္ဒပြုတိုက်တွန်းလိုက်ပါတယ်
ကိုရောသူရောချမ်းသာစေတဲ့တရားနဲ့လူများကိုစိတ်ကောင်းစေနာထားပြီးအခုလိုမျိုးလှူဆောင်ပေးတဲ့အတွက်ကြောင့်မလို့ဂုဏ်ပြုချီးကျူးခံရတာပါအမတမအကုန်ယူစရာကောင်းပါတယ်ဝမ်းသာပါတယ်ဆိုပြီးတီတော်ရရှင်ဆုမြင့်ရေးလာပါတယ်ရှင်ဒါနဲ့ကမ္ဘာတဝန်းအမေရိကန်ပြည်အောင်စုမှာတော့အဆိုးဆုံးမှာဒီအာရှဒေသမှာဆိုရင်အိန္ဒိယတအမေရိကဒေသမှာဆိုရင်ဘရာဇီးလ်နိုင်ငံနောက်ပြီးတော့ဥရောပမှာလည်းပြန်ပြီးဖြစ်လာတဲ့နိုင်ငံတွေနဲ့ကမ္ဘာတဝန်းကြုံတွေ့နေရတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးဆိုးကြီးကနေပြီးတော့နိုင်ငံတကာရောက်နေတဲ့မြန်မာနိုင်ငံနဲ့လည်းတော်တော်လေးကိုထိထိခိုက်ခိုက်ခံစားကြရတာအားလုံးအသိပါနော်ဒီမှာသောရရှင်တယောက်အောင်ဦးသာဆိုတဲ့သောရရှင်မလေးရှားကနေပြီးတော့ရေးလာတဲ့စာလေးကိုဝေမျှပေးစင်ပါတယ်ရှင
်ကျွန်တော်ကမြန်မာပြည်ကနေမလေးရှားမှာလာအလွတ်လွတ်နေတာပါမြန်မာပြည်နဲ့မလေးရှားနိုင်ငံကြားပြေးဆွဲတဲ့လေရင်တွေဘယ်တော့ပြန်ဖွင့်ပေးမှလဲသိချင်ပါတယ်မြန်မာပြည်ကလွတ်တဲ့ကယ်ဆယ်ရေးလေရင်ဆိုတာကလည်းဘာမှမထီရောက်ပါဘူးဗျာစင့်ကရင်နဲ့နှမ်းပက်တယ်လို့ဖြစ်နေပါတယ်ပါမစ်တန်းကုန်လို့ပြန်ရမယ့်သူတွေအလုတ်အစင်မပြေလို့ပြန်ရမယ့်သူတွေအများကြီးပုံနေပါတယ်။လေရင်ဖွင့်မဲ့ရက်ကိုလည်းစောင့်နေကြပါတယ်။ပါမစ်ရှိတဲ့သူတွေလေရင်မဖွင့်လို့အောက်လန်းကနေပြန်ပြီးထိုင်းနယ်စပ်မှာအဖမ်းခံရတယ်လို့သိရပါတယ်။ကယ်ဆယ်ရေးလေရင်လည်းကျွန်တော်တို့အတွက်မလိုပါဘူး။မြန်မာပြည်ပြန်ရောက်လို့21ရက်စောင့်ကြည့်ခံရမယ်ဆိုလဲကိုယ်စီရင်နဲ့ကိုနေနိုင်ပြန်နိုင်တဲ့သူတွေအများကြီးပါပဲ။ကွာရန်တီးဝင်ဖို့နေရာမလုံလောက်ဘူးဆိုတဲ့အကြောင်းပြချက်တစ်ခုတည်းနဲ့တော့လေရင်တွေပိတ်မထားသင့်ပါဘူး။ဒုက္ခမျိုးစုံနဲ့ကြောင်ပိတ်မိနေတဲ့ကျွန်တော်တို့လိုလူတွေတပုံတပင်ကြီးပါအကောင်းဆုံးအဖြေတစ်ခုထုတ်ပြီးလေရင်တွေပြန်ဖွင့်ပေးဖို့တောင်းဆိုကြပါတယ်ခင်ဗျာ
မလေးရှားမှာဒုက္ခမျိုးစုံနဲ့ကြောင်ပိတ်မိနေတဲ့သူတွေတပုံကြီးပါတဲ့ဒီလူတွေမြန်မာနိုင်ငံကိုတေးချာဒီကောင်းလမ်းမဲ့ဖြစ်ဖြစ်လေးချောင်းလမ်းနဲ့ပဲဖြစ်ဖြစ်ပြန်ပြီးတော့ဝင်ပြီးတော့နေထိုင်လို့ရအောင်လို့အစိုးရအနေနဲ့စည်းစုံတရားစီစဉ်ပေးပါဆိုပြီးဒီသောရရှင်ပန်ကြားလာပါတယ်ဒီလိုမျိုးမလေးရှားမှာပိတ်မိနေလို့မြန်မာနိုင်ငံကိုပြန်ကျင်းပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ရဲ့အစာတွေကိုတော့ကျွန်တော်တို့နေ့စဉ်လိုလက်ခံရရှိနေပါတယ်ရှင်အခုဆက်ပြီးတော့နောက်ထပ်ရင်ဖွင့်စာတစ်စောင်ကိုပြောပြပေးကျင်းပါတယ်ရှင်ချမ်းပြည်နယ်ကရေးလာတဲ့သောရရှင်မှာတိုင်းသားဒေသတွေမှာမှတ်ပုံတင်လောက်ရတာအရန်ခက်ခဲပါတယ်ဆိုပြီးဒီသောရရှင်ရေးလာတာဖြစ်ပါတယ်အရင်တော့ကလည်းကျွန်တော်တို့စီကိုဒီမှတ်ပုံတင်ကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်နေသူတို့မှတ်ပုံတင်တင်ထားတာကြားပြီးလုံးလို့မရဘူးဆိုတော့ရေးလာတဲ့သောရရှင်နေရှိပါတယ်ဒီကိုဆန်းဆိုတဲ့ရှမ်းပြည်ကသောရရှင်ရဲ့အတွေ့အကြုံကိုနားထောင်ကြည့်ရအောင်ပါနော
်တခြားဒေသတွေတော့မသိပါဘူးရှမ်းပြည်နယ်မှာမှတ်ပုံတင်နဲ့အိမ်အောင်စုစည်းရင်းလုပ်ချင်ရင်ပိုက်ဆံပေးမှရပါတယ်မပေးရင်မရပါဘူးကျုပ်တငယ်ချင်းလာဝကမူတောင်ထောင်ငါးနှစ်ကြာပါတယ်ပိုက်ဆံယူပြီးမတ်ပုံနဲ့လုတ်ပေးမိတာမို့လို့ပါခုခံမျိုးလာဝကတွေပေါ့ထိုနည်း၎င်းချင်းပြည်နယ်မှာလည်းပိုက်ဆံပေးမှရပါတယ်ချင်းနေနိုင်ငံခြား refugee လုတ်ဖို့ပိုက်ဆံပေးပြီးမတ်ပုံနဲ့လုတ်ပြီးထွက်သွားကြတာချင်းတောင်မှမိကိုတိတ်တော့မယ်ဆိုလိုချင်တာကနေရာတကာပိုက်ဆံပေးပြီးလုတ်မှရတာဆိုတော့ဘလို့လို့နာမည်အဖအမည်မွေးနေ့တွေမှန်နိုင်မှာလဲတိုင်းသားပါတီတွေသူတို့ပိုသိပါတယ်ပိုက်ဆံပေးရင်မျိုးတိုင်းမှာမတ်ပုံနဲ့လုတ်လို့ရပါတယ်ဖန်ငင်နာမည်တူနဲ့ပိုက်ဆံနဲ့လှုပ်ထားတဲ့ဟာတွေကိုအရင်မရှင်းလင်းမှုဆိုရင်နောက်နှစ်တရာလဲမဲစင်းမှမနိုင်ပါဘူး
။ဆဲမြီကသောရရှင်ကိုဆန်းသူတို့စီမှာပတ်ပုံတင်လှုပ်တာအမတမအခက်ခဲပါတယ်ဆိုပြီးတော့ခုလိုမျိုးသူတို့ကြုံရတဲ့အခက်ခဲကိုရင်းဖွင့်ရေးသားလာတာဖြစ်ပါတယ်ရှင်။သောရရှင်တွေလည်းဒီသောရရှင်လိုပဲဒီကိုယ်နေထိုင်ရာဒေသတွေမှာဘလို့အခက်ခဲတွေနဲ့ကြုံရလဲဒါမှမဟုတ်လည်းဒီအစိုးရကဒါမှမဟုတ်လည်းဒီတာဝန်ရှိသူတွေကလှုပ်ပြီးလို့ကိုယ်ရဲ့ရွာတိုးတက်မှုတွေဘလို့ဖြစ်ထွန်းတယ်လဲဒီလိုမျိုးစာတွေရေးချင်တယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုအချိန်မီစာရေးပြီးတော့ရင်းဖွင့်နိုင်ပါတယ်เนาะကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်เนาะစာရိုက်ကနေစာပို့မယ်ဆိုရင်VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုတော့ VOA သောရရှင်တွေကိုသောရရှင်တယောက်တောင်းထားတဲ့တခြင်းနဲ့ဖြောပြပေးကြပါတယ်ရှင်။ Messenger ကနေပြီးတော့သူကအစာရေးပြီးတော့တခြင်းတောင်းလာတာဖြစ်ပါတယ်။ပြင်းဦးလေးမျိုးကမောင်လေးကြော်စွာဝင်းကနေပြီးတော့ကြောက်စင်မျိုးကအဖိုးနဲ့အဖွားအတွက် ဝေလာရဲ့အနီးဆုံးရန်သူဆိုတဲ့တခြင်းလေးတောင်းဆိုခြင်းပါတယ်။ကျေးသည့်မြို့နယ်လုံဖုရက်ကွက်ကညီလေးစိုင်းတန်းအောင်ခေါ်စိုင်းခန့်အောင်အတွက်လေးအမြဲတမ်းသတိရနေပါတယ်ဆိုတဲ့စကားလေးလည်းပါခြင်းပါတယ်။ VOA အဖွဲ့သားတွေထောက်ရအောင်မြင်ပါစေလို့ဆုတောင်းပေးပါတယ်။တခြားသောရရှင်တွေလည်းတည်သွားရအောင်ထပ်ပြောချင်တာပါအခုလိုမျိုးဒီသောရရှင်လိုမျိုး Messenger ကပို့ပြောလဲတချင်းတောင်းလို့ရတယ်လို့ Facebook စာမျက်နှာလည်းကျမတို့သတင်းတွေအောက်ကနေပြောလဲလာစာရေးပြီးတော့တချင်းတောင်းလို့ရပါတယ် email ကနေတချင်းတောင်းမယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bambi@voanews.com စီကိုစာရေးပို့ပြီးတော့တချင်းတောင်းနိုင်ပါတယ်နော်ဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုထားတဲ့ဒီကိုကျော်ဇော်ဝင်းပြည်ဦးလေကကိုကျော်ဇော်ဝင်းတောင်းဆိုထားတဲ့ဝေလာတီဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းလေးနဲ့ဖြောပြပေးကြပါလိမ့်။ဒီတခြင်းတောင်းထားတဲ့သူတွေနဲ့တကွာသောရရှင်ရဲ့အားလုံးနဲ့ချိုက်ခံစားနိုင်နိုင်မယ်လို့မျှော်လင့်ပါတယ်ရှင်။နားဆင်ကြည့်ပါဦးနော်။ဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်နားဆင်လို့ရပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုတိုက်ရိုက်နားမထောင်လိုက်ရဘူးမကြည့်ရှုလိုက်ရဘူးဆိုတော့ VOA ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။ကျွန်မတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှိမြအောင်ရှင်လန်းချမ်းမြေချမ်းသာရှင်။မနာနဲ့တိတ်ခပ်ရထွက်သွားပါ
အခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ကိုရိုနာကပ်ရောဂါကာလအတွင်းစိတ်ရှုပ်စရာတွေပြေလျော့စေဖို့ဂျော်ဒန်နိုင်ငံအာမန်မြို့ကဆိုင်တစ်ခုမှာပစိမ်ပေါက်တန်းကစားနိုင်ပါပြီ။ဂျာမနီနိုင်ငံကဆက်ကက်တစ်ခုကတော့ရှင်သေချီးတွေရောင်းပြီးအလုပ်ဖြစ်နေပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငင်းချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်
။ကိုရိုနာဗိုင်းရပ်စ်ကပ်ပြီးကာလအတွင်းစိတ်ရှုပ်စရာတွေပြေလျော့စေဖို့ဂျော်ဒန်နိုင်ငံအာမန်မြို့ကဆိုင်တစ်ခုမှာပစိမ်ပေါက်တန်းကစားနိုင်ပါပြီ X-ray rooms လို့နာမည်ပေးထားတဲ့ဒီဇိုင်းမှာဒေါသပြေစေဖို့အတွက် TV တွေကိုဖြည့်ဆည်းဖို့ပေးထားသလိုနိုင်ငံကိုပကံတွေနဲ့လည်းပြစ်ပေါက်လို့ရပါတယ်အသွားလာကန့်သတ်မှုတွေနဲ့ကိုရိုနာဗိုင်းရပ်စ်ဆိုင်ရာကန့်သတ်မှုတွေကြားမှာဖျော်ဖြေရေးအစီအစဉ်သစ်ရှာဖွေသူတွေများလာတာကြောင့်သူဆိုင်ကိုလာတဲ့သူတွေများတယ်လို့ပိုင်ရှင်ဖြစ်သူအလာဒီအက်တရီကပြောပါတယ်ကျော်ရနိုင်ငံမှာမတ်လတုန်းကနှစ်လကြာညမထွက်ရအမိန့်ကိုထုတ်ပြန်ခဲ့ပြီးကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုထိန်းချုပ်ခဲ့တာပါ။နိုင်ငံအတွင်းဒီရောဂါကူးစက်သူ1200ကျော်သွားပြီဖြစ်ပြီးတော့ဆက်တဦးသေဆုံးခဲ့တယ်လို့ဂျော်ဒန်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရှင
်။ကိုရိုနာကပ်ရောဂါကာလအတွင်းဂျာမနီနိုင်ငံကဆက်ကက်တစ်ခုဟာရှင်သေချီးတွေရောင်းပြီးအလုပ်ဖြစ်နေပါတယ်။အိမ်မှာစိုက်ပျိုးထားတဲ့သီးနှံတွေကိုတော်ရိုင်းတိရစ္ဆာန်လေးတွေလာမဖြတ်စီအောင်လို့ ဒီချင်းသေးချီတွေကိုကျဲထားရတာပါကြောင်နဲ့ကားတွေကလျှက်စစ်ကြိုးတွေကိုကိုက်ဖြတ်တတ်တဲ့တတ္တဝါလေးတွေချင်းသေးချီနိုင်ရရင်မလာတော့ပါဘူးလို့စက်ကတ်ထဲကချင်းသေးထိန်မာတင်လေးစီကပြောပါတယ်ချင်းသေးချီဖန်ပလင်းတပူးကို5ယူရိုနဲ့ရောင်းချနေတာဖြစ်ပြီးတော့ပလင်းပေါင်း 2,000 လောက်ရောင်းချခဲ့ရပြီလို့လည်းသူကပြောပါတယ်အကယ်၍ခြံထဲကသီးနှံတွေကိုလာဖြတ်တဲ့တိရိစ္ဆာန်မရှိဘူးဆိုရင်လည်းဆက်စုတဲ့အိမ်နီးချင်းတွေဝေးဝေးနေအောင်လို့ခြံထဲမှာဖြန်းထားလို့ရပါတယ်လို့လေစီကပြောပါတယ်။မြို့နှစ်မြို့ကခရုံးဆက်ကက်ဟာကိုရိုနာကပ်ရောဂါကာလအတွင်းပိတ်ထားခဲ့ရတာပါ။အဲ့ဒီအတွက်ငွေကြေးဆုံးရှုံးမှုတွေဖြစ်ပေါ်ခဲ့ရပြီးအခုအခါမှာတော့သူတို့စီမှာမွေးထားတဲ့ကြားနဲ့ချင်းသေး26ကောင်ရဲ့အညစ်အကြေးတွေကိုရောင်းပြီးအရှုံးကိုကာမိအောင်လှုပ်ဆောင်နေပါတယ်ခင်ဗျာ။
ဗန်နယာနာဖျော်ဖြေရေးကုမ္ပဏီတစ်ခုဖြစ်တဲ့ Fast Airlines ကုမ္ပဏီဟာလင်းပြန်တကယ်စီးပြီးခီးသွားနေတယ်လို့ခန့်စားရအောင် Virtual Reality VR မြင်မှန်ကိုသုံးပြီးခီးစဉ်တွေကိုဖန်တီးပေးနေပါတယ်။ကိုရိုနာကပ်ဘေးကာလအတွင်းခီးသွားလာတွေကန့်သတ်ထားတဲ့အချိန်မှာအခုလို VR မြင်မှန်နဲ့ခီးသွားတဲ့အစီအစဉ်ကိုစိတ်ဝင်စားတဲ့လူများလာပါတယ်။အသုံးပြုတဲ့သူတွေအနေနဲ့လင်းရင်ထိုင်ကုန်တွေမှာထိုင်ရမှာဖြစ်တယ်လို့လင်းရင်တွေကလို့အစားအသောက်တွေစားရမယ့်အပြင်လေယာဉ်မယ်ရီဘေးကင်းလုံခြုံရေးကိုပါရှင်းပြတဲ့ပုံစံကိုလည်းထည့်သွင်းစီစဉ်ထားပါတယ်။ VR မြင်မှန်ကိုအသုံးပြုပြီးကဘာနှံ့ကမြို့ကြီးတွေကိုသွားနိုင်မဲ့အပြင်လေယာဉ်အထက်အဆင်းနဲ့တိမ်တိုက်တွေကိုဖြတ်သွားနေတယ်လို့ခန့်စားရအောင်လှုပ်ဆောင်ထားတာပါ။လောလောဆယ်မှာတော့ပြည်သစ်နိုင်ငံမြို့တော်ပါရီ၊အမေရိကန်ပြည်ထောင်စုနယူးယောက်မြို့နဲ့ဟောင်ဝိုင်မြို့တို့အပြင်အီတလီနိုင်ငံမြို့တော်ရောမကိုလည်း VR မြင်မှန်နဲ့လည်ပတ်နိုင်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ဂျပန်လေကြောင်းလိုင်းအေရန်ဒီဟာနိုင်ငံတကာခီးစဉ်တွေ96ရာခိုင်နှုန်းလောက်ဇွန်လအတွင်းကျဆင်းသွားတယ်လို့ထုတ်ပြန်ထားပါတယ်ရှင
်။အစ္စရေးနိုင်ငံကလက်ဝဲယေတနာရောင်းတဲ့ညီဘက်ကုမ္ပဏီဟာကမ္ဘာဈေးအကြီးဆုံးနှာခေါင်းစည်းတစ်ခုကိုရွှေအစ်စ်နဲ့ပြုလုပ်ပေးခဲ့ပါတယ်။ဒီနှာခေါင်းစည်းဟာဒေါ်လာ 1.5 သန်းတန်ပြီးတော့အမေရိကန်နိုင်ငံကအမီမဖော်လိုတဲ့သူ့ရဲ့ဖောက်တယ်တူအတွက်ပြုလုပ်ပေးခဲ့တာပါ။ဆက်ရှိကာရက်ရွှေနဲ့ပြုတ်လုထားပြီးတော့စိန်အလုံးပေါင်း 3,600 စီချဲထားပါဗျ။ဗရင်းပညာရှင်25ယောက်စုပေါင်းဖန်တီးခဲ့ရပြီးအလှအပအတွက်သာမကအထဲမှာလည်း N99 အကာကိုထည့်သွင်းထားတဲ့အတွက်ဗိုင်းရပ်စ်ကိုကာကွယ်နိုင်တဲ့ပစ္စည်းတစ်ခုအဖြစ်နဲ့လည်းသုံးဝင်မှာပါ။ဒီနှာခေါင်းစည်းကိုဝယ်ယူသူအနေနဲ့အမြဲတမ်းဝတ်ပါမလားဆိုတာမသေးကြပေမဲ့ဝတ်တော့ဝတ်မှာပါလို့ Ever Love ရေတနာကုမ္ပဏီပိုင်ရှင်ကပြောပါတယ်ခင်ဗျာ။
အခုတော့သတင်းအချင်းချုပ်ကိုပြောပြမှာပါ။မြန်မာနိုင်ငံမှာနိုဝင်ဘာလကျင်းပမဲ့ရွေးကောက်ပွဲကိုစောင့်ကြည့်ဖို့ပိတ်ပင်ခံရတဲ့ရွေးကောက်ပွဲဆိုင်ရာပြည်သူလှုပ်ရှားမှုအဖွဲ့ PACE ကိုရွေးကောက်ပွဲကော်မရှင်ကပြန်ပြီးခွင့်ပြုခဲ့ကြောင်းအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဆိုင်းရဲကျော်စွာမြင့်ကပြောပါတယ်။သူ့ကိုရွေးကောက်ပွဲကော်မရှင်အရာရှိတဦးကစနေနေ့ညကဖုန်းဆက်အကြောင်းကြားလာတယ်လို့ VOA ကပြောပါတယ်။ပဋိပက္ခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအသစ်တအူးထပ်မံတွေ့ရှိခဲ့ကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတနင်္ဂနွေနေ့ညနှောင်းပိုင်းမှာထုတ်ပြန်ကြေညာထားပါတယ်။ဓာတ်ခွဲစစ်ဆေးမှုတွေအရစစ်တွေမျိုးမှာနေထိုင်သူအသက်26နှစ်အရွယ်အမျိုးသမီးမှာရောဂါကူးစက်ခံထားရတယ်လို့တွေ့ရှိခဲ့ပြီးသူ့ကိုစစ်တွေပြည်သူ့ဆေးရုံမှာစောင့်ကြည့်လူနာဖြစ်ထားရှိထားတယ်လို့ဆိုပါတယ်။လက်ရှိမြန်မာနိုင်ငံမှာ COVID-19 ကူးစက်ခံရမှုအတည်ပြုထားသူပေါင်း385ဦးရှိသွားပါပြီ။ဂျာမနီနိုင်ငံမှာအင်တာနက်အွန်လိုင်းဆိုင်ကြီး Amazon ကိုစစ်ဆေးမှုတွေစလုပ်နေပြီလို့စီးပွားရေးလဝက်ကြီးအုံမှုကာကွယ်ရေးဌာနကပြောလိုက်ပါတယ်။အင်တာနက်ဈေးကွက်မှာအခြားကုမ္ပဏီအနေနဲ့ရောင်းဈေးသတ်မှတ်တာကိုဒီနာမည်ကြီး American Amazon ကုမ္ပဏီကြီးအနေနဲ့ဘလို့ဩဇာလွှမ်းမိုးထားတယ်လဲဆိုတာစစ်ဆေးနေပြီလို့ဂျာမန်ပြည်ထောင်စုကုန်တယ်လုပ်ငန်းရှင်များအဖွဲ့အကြီးအကဲကပြောပါတယ်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်တွေကိုနားဆင်ကြကြတာပါရှင်။COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းဝန်ထမ်းတွေအားလုံးလည်းအတန်လွဲ့အစီအစဉ်တွေကိုနေအိမ်တွေကနေထုတ်လုပ်ပြီးပူးပေါင်းတင်ဆက်နေတာဖြစ်ပါတယ် COVID-19 ကပ္ပကပ်ဘေးရောဂါကြီးကနေမြန်မာပြည်သူပြည်သားအားလုံးကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.